Welcome to the Voice of America in Burmese.
မင်္ဂလာညမှာတော်တာရှင်များရှင် VOA မန်ရဲ့တင်ရေး2020ခုနှစ်စက်တင်ဘာလ10ရက်ကြာသပတေးညပိုင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ1925 30မိနစ်နဲ့လိုင်းနမီတာ190ရူကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်ကိုဗစ် -19 ရေဘော်အခြေအနေရာဒီရီမြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်ရှင်။ကျမများသတင်းအောင်ပါ။ဒီကနေ့ညပိုင်းတွေ့ထိတ်တန့်ရအောင်သတင်းတွေကိုကိုဝင်းမင်းနဲ့အတူတင်ပြပေးပါမယ်ရှင်။ကိုရိုနာဗိုင်းရပ်စ်ကရောဂါဟာအနေနဲ့ကြီးမားပြီးလူအများကြီးသေဆုံးနိုင်နေဆိုတာ2020အစောပိုင်းကလေးကသမ္မတဒေါ်နယ်ထရမ့်ကသဘောပေါက်နားလည်ထားပြီးမြူရီကြောက်ရွံ့တုန်လုံးမှစိုးရိမ်လာကြောင်းတမင်အရေးမကြီးပြောင်းပြောဆိုနေကြတာဖြစ်တယ်လို့သတင်းတောက်ဘော့ဘော့ဝတ်ရေးသားတဲ့ Rage Dorman ဟုံးလို့နာမည်ပေးထားတဲ့စာအုပ်မှာဖော်ပြထားပါတယ်။တရုတ်နိုင်ငံကနေဒီကရောဂါကြီးကမ္ဘာတဝန်းကိုစပြီးပြန့်နှံ့နေတဲ့အချိန်ဇန်နဝါရီလ28ရက်အင်ဖြူရောစီးပွားတစ်ခုမှာအမျိုးသားလူမျိုးရင်းအကြံပေး Robert O'Brien ကဒီပြဿနာဟာသမ္မတထရမ့်ရဲ့သမ္မတတက်တန်းတစ်လျှောက်မှအကြီးဆုံးကြုံရမယ်နိုင်ငံတော်လုံညုံကြီးကိုချိန်ချောက်တဲ့ပြဿနာဖြစ်လိမ့်မယ်လို့သတိပေးခဲ့ကြောင်းဒီစာအုပ်မှာရေးသားထားပါတယ်။ American ပြည်သူတွေကြောက်ရွံ့ထိတ်လန့်နေမှာကိုစိုးရိမ်နေတဲ့အတွက်သမ္မတထရမ့်ကအရေးမကြီးတဲ့အောင်ပြောဆိုနေခဲ့ပြီးမြောက်ဆယ်ရက်လောက်အကြာ February 9ရက်နေ့မှာသမ္မတထရမ့်က Woodward ကိုဖုန်းခေါ်ဆိုခဲ့ပြီးတော့ဒီကိစ္စကထင်ထားတာထက်ပိုပြီးစိုးရိမ်ရမှာဖြစ်ကြောင်းနဲ့ခိုင်တွယ်ရခဲ့မယ့်ပြဿနာဖြစ်တယ်လို့ပြောဆိုခဲ့ကြောင်းရေးသားထားပါတယ်။အများအမြင်မှာတော့သမ္မတထရမ့်ကဒီယောဂကြီးကမကြခင်မှာပြောက်ကွယ်သွားမှာဖြစ်ကြောင်းနဲ့တမန်ရာသီတုတ်ကွေးထက်မပိုဘူးလို့ပြောဆိုခဲ့တာပါ။ဒီမိုကရက်ပါတီသမ္မတလောင်းဂျိုးဘိုင်ဒန်ကတော့သူ့ရဲ့မင်းဆက်စည်းရုံးပွဲမှာသမ္မတထရမ့်ရဲ့ကိုဗစ်အရေးကြိမ်တွေပုံနေနဲ့ပတ်သက်ပြီးပြင်းပြင်းထန်ထန်ဝေဖန်ထိုးနှက်နေပါတယ်။အခုလက်ရှိအမေရိကန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူ 6.3 လက်နဲ့သေဆုံးသူ 3,900 နီးပါးရှိပြီးကမ္ဘာမှာကူးစက်မှုနှုန်းအများဆုံးဖြစ်ပါတယ်ရှင်။သမ္မတဒေါ်နယ်ထရမ့်လက်ခံနိုင်ပွဲမရှိတဲ့အချက်အလက်တွေကိုထောက်လိုင်းရေးအစီရင်ခံစာတွေကဖေရှားပေးဖို့အထက်လူကြီးတွေကသူ့ကိုဖိအားပေးစေခိုင်းခဲ့တယ်လို့ American ပြည်ရင်းလူမျိုးရင်းဝန်ကြီးဌာနတာဝန်ရှိသူတူကပြောပါရယ်။အဲ့ဒီအချက်အလက်တွေတဲ့ American သမ္မတရွေးကောက်ပွဲကိုရုရှားကြောင်းဝင်နှောက်ယှက်မှုနဲ့လူမျိုးကြီးစိုးရေးဝါဒီတွေရဲ့ချိန်ချောက်မှုအနေနဲ့အကြောင်းအစီရင်ခံထားတဲ့အချက်တွေပါဝင်တယ်လို့လည်းအဲ့ဒီအတွင်းလူသတင်းပေးတိုင်ကြားသူအရာရှိကပြောပါရယ်။သူရဲ့အစီရင်ခံစာပါအချက်အလက်တွေကိုအစိုးရရဲ့မူဝါဒရည်မှန်းချက်တွေနဲ့ကန့်ညီစေဖို့ပြင်ဆင်ပြောင်းလဲပစ်ဖို့ပြည်ဝင်လုံခြုံရေးဝန်ကြီးဌာနကအထက်လူကြီးတွေကသူ့ကိုဖိအားပေးစေခိုင်းခဲ့ကြောင်းအဲ့ဒီဖိအားကိုညှင်းဆန့်ခဲ့တဲ့အတွေ့သူ့ကိုရာထူးအစဉ်နှိမ်ချထားခဲ့ကြောင်းပြည်ဝင်ထောက်လိုင်းရေးဆိုင်ရာတာဝန်ရှိသူတူဖြစ်တဲ့ Brian Murphy ကအတွင်းလူသတင်းပေးအနေနဲ့အထက်လူကြီးတွေရဲ့လိုရက်ကို American ပြည်ဝင်လုံခြုံရေးဝန်ကြီးဌာနရဲ့စီရင်စစ်ချုပ်ရုံးကိုတိုင်ကြားလျှောက်ထားလိုက်တာဖြစ်ပါတယ် Brian Murphy ရဲ့တိုင်ကြားမှုကိုဗိုလ်ထုနေ့ကတည်ဝင်ထုတ်ပြန်ကြေညာခဲ့သူအောက်လွှတ်တော်ထောက်လိုင်းရေးကော်မတီဥက္ကဋ္ဌ Adam Shrees ကတိုင်ကြားမှုတွေနဲ့စိုးရိမ်စရာကောင်းတဲ့ဆွဆွဲချက်တွေပါဝင်နေကြောင်းနဲ့ Brian Murphy ကိုအောက်လွှတ်တော်ကော်မတီရှေ့မှောက်ကျန်းမာစစ်ဆေးမှုမှာလာရောက်ထွက်ဆိုဖို့တောင်းဆိုထားကြောင်းပြောပါတယ်ရှင်ဘယ်လာရုစ်နိုင်ငံမှာအတိုက်ခံကောင်းဆောင်တွေကိုဖမ်းဆီးထိန်းသိမ်းနေတာနဲ့ပတ်သက်ပြီးတာဝန်ရှိသူတွေအပေါ်ပိတ်ဆို့တင်ဆက်အရေးယူမှုတွေချမှတ်သွားဖို့ဥရောပတမကကောင်စီဥက္ကဋ္ဌ Charles Michael ကတိုက်တွန်းလိုက်ပါတယ်။ဘယ်လာရုစ်မှာနိုင်ငံရေးအရာညှဉ်းပန်းနှိပ်စက်မှုတွေရှိနေပြီးအတိုက်ခံတွေကိုဖမ်းဆီးနေတာနဲ့နိုင်ငံတွင်းကနေထွက်ခွာခိုင်းနေရတွေကိုရပ်တန့်ရမယ်လို့ Michael က Twitter ဆာမျက်နှာမှာရေးသားခဲ့ပါတယ်။ဖန်စီထားတဲ့နိုင်ငံရေးအကျဉ်းသားတွေကိုဘေလရုစ်အနာဘိုင်းတွေပြန်လွှတ်ပေးဖို့နဲ့ပြည်သူတွေလွတ်လပ်စွာပြောဆိုခွင့်နဲ့လွတ်လပ်စွာစုဝေးခွင့်ပေးဖို့လည်းသူကရည်သားခဲ့ပါတယ်။ဩဂုတ်လ9ရက်နေ့ကကျင်းပခဲ့တဲ့ဘေလရုစ်နိုင်ငံရွေးကောက်ပွဲမှာလက်ရှိသမ္မတလူရှင်ကိုအနိုင်ရကြောင်းကြေညာထားပါတယ်။အတိုက်ခံတွေကတော့ဒီရွေးကောက်ပွဲကတရားမျှတမှုမရှိတဲ့အတွက်ရလဒ်ကိုလက်မခံတယ်လို့သမ္မတလူရှင်ကိုရာထူးကနှုတ်ထွက်ပေးပြီးရွေးကောက်ပွဲအသစ်ကျင်းပပေးဖို့ဆန္ဒပြနေတာသတင်းငါးပတ်ရှိပြီးဖြစ်ပါတယ်။COVID-19 ကာကွယ်ဆေးလူတွေနဲ့ဆန်းသက်နေတဲ့တတိယအဆင့်ကိုလှုပ်ဆောင်နေတဲ့ကမ္ဘာနိုင်ငံတွေနဲ့အခုအခါဖီရူးနိုင်ငံလည်းပါဝင်လာပြီးဖြစ်ပါတယ်။တရုတ်ဆေးကုမ္ပဏီ Sinopharm ကဗုဒ္ဓဟူးနေ့ကပြည်သူ့မှာလူ20ကျော်ကိုကာကွယ်ဆေးစတင်ဆန်းသက်ထိုးပေးခဲ့တာဖြစ်ပြီးနောက်ထပ်အသက် 18 နှစ်ကနေ 85 နှစ်အတွင်းရှိတဲ့လူ 6,000 လောက်နဲ့ဆန်းသက်သွားဖို့ရည်ရွယ်ထားပါတယ်။သူတို့ကိုတရုတ်နိုင်ငံဝူဟန်မြို့မှာစတင်ဖြစ်ပွားခဲ့တဲ့ Coronavirus ပိုးမျိုးဗီဇဒါမှမဟုတ်ပေကျင်းမှာတွေ့ခဲ့တဲ့မျိုးဗီဇကိုအခြေခံထုတ်လွှင့်ထားတဲ့ကာကွယ်ဆေးဒါမှမဟုတ်ရင်လည်းစားရည်တက်တဲ့ဆေးအတူကိုထိုးပေးပြီးဆန်းသက်ဆောင်ကြည့်သွားမှာဖြစ်ပါတယ်။ပြည်သူအစိုးရဟာကာကွယ်ဆေးဝယ်ယူရေးအတွက်ကာကွယ်ဆေးစမ်းသပ်နေတဲ့တခွဲကုမ္ပဏီ6ခုနဲ့ဆွေးနွေးနေတယ်လို့လည်း AP သတင်းဌာနကပြောပါတယ်။ ပြည်သူနိုင်ငံဟာလည်းဒီအမေရိကဒေသမှာကိုရိုနာဗိုင်းရပ်စ်ကြောင့်အဆိုးအဝါဆုံးခံရတဲ့နိုင်ငံတစ်နိုင်ငံဖြစ်ပြီးကူးစက်မှုပေါင်း9သိန်းနီးပါးနဲ့သေဆုံးသူ3000ကျော်ရှိပါတယ်ရှင်
ဗီယိုအမေရိကန်တန်ညဘက်မြန်မာဘက်အစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးပါတယ
်ကျွန်တော်ဝင်းမေပါစတာရင်းရ VOA American တန်ရဲ့ထိတ်တန့်ရောက်တဲ့တင်တွေကိုဆက်ပြီးပြောပြနေပါတယ်။မြန်မာတပ်မတော်ပိုင်းအကြီးဆုံးကုမ္ပဏီတချို့ကတဆင်နိုင်ငံစီးပွားရေးကိုကြဲကြဲပြန့်ပြန့်ချုပ်ကန့်ထားတာကြောင့်နိုင်ငံခြားတဲ့ပြည်တွင်းစီးပွားရေးဖက်ဆက်လုပ်ငန်းတွေဟာလူ့အခွင့်အရေးချိုးဖောက်နေတဲ့တပ်ဖွဲ့တွေနဲ့တပ်ကောင်းဆောင်တွေကိုကူညီရာရောက်နိုင်တယ်လို့ဝေဖန်သူတွေကဆိုလိုက်ပါတယ်။ Amnesty International အပြည်ပြည်ဆိုင်ရာလူငယ်ချမ်းသာကွန်ရက်အဖွဲ့ရဲ့ဒီနေ့ထုတ်ပြန်ချက်ထဲမှာမြန်မာတပ်မတော်က1990ခုနှစ်မှာထူထောင်ခဲ့တဲ့မြန်မာဥပိုင်လိမိတ်တက်နဲ့ဖက်ဆက်လုပ်ကင်နေတဲ့ကုမ္ပဏီတချို့ရဲ့အသေးစိတ်တွေကိုဖွင့်ချထားပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်တာတွေကိုငွေချေးကူညီသလိုဖြစ်နိုင်တဲ့ဒီဥပိုင်ကုမ္ပဏီနဲ့ဖက်ဆက်လုပ်ကင်နေတာတွေရပ်တန့်ဖို့ကုမ္ပဏီတွေနဲ့အစိုးရတွေကိုဒီ Amnesty လူခွင့်ရေးအဖွဲ့ကတိုက်တွန်းလိုက်ပါတယ်။ဒီဥပိုင်ကုမ္ပဏီနဲ့ဖက်ဆက်လုပ်ကင်နေတဲ့ကုမ္ပဏီတွေထဲမှာတောင်ကိုရီးယားကုမ္ပဏီတွေဖြစ်တဲ့ Steel ထုတ်လုပ်ရေး Bosco International ကုန်သွယ်ရေးကုမ္ပဏီ Pan Pacific နဲ့ Inno Group နောက်အရင်ဖြစ်တဲ့ American Tobacco Company by RMH Singapore Limited သရုပ် Wanbao Mining ကျင်းနီကုမ္ပဏီနဲ့ဂျပန်က Kirin Beer ကုမ္ပဏီတို့ပါကြောင်းထုတ်ပြန်ထားပါတယ်။ Kirin Beer ပါဝင်ဒီဥပိုင်ရဲ့နိုင်ငံခြားဖက်ဆက်ကုမ္ပဏီတွေတဲကတချို့ကတော့ဒီ Amnesty လူခွင့်ရဖွဲ့အစည်းအဝေးကထောက်ပြထားတဲ့စိုးရိမ်ချက်ပေါ်စုံစမ်းစစ်ဆေးမှုတွေလုပ်နေတယ်လို့တုံ့ပြန်လာပေမဲ့တခြားကုမ္ပဏီတွေကတော့ဘာမှမပြောသေးပါဘူးခင်ဗျာ။COVID-19 ကမ္ဘာကပ်ရောဂါကြောင့်တစ်ကမ္ဘာလုံးမှာသေဆုံးသူ9သိန်းကျော်လာချိန်မှာအမေရိကန်နိုင်ငံကကူးစက်ရောဂါဆိုင်ရာအဆင့်မြင့်ဆုံးကျွမ်းကျင်သူကကာကွယ်ဆေးစံပတ်မှုရပ်ဆိုင်းလိုက်ရတာကအန်ဒီယကီးစံချိန်ထက်တွက်နေရလို့ပါလို့ဆိုလိုက်ပါတယ်။ဒီကာကွယ်ဆေးထုတ်ကုမ္ပဏီ AstraZeneca အနေနဲ့ကမ္ဘာအဆင့်စံပတ်မှုနောက်ဆုံးအဆင့်ကိုရပ်ဆိုင်းထားရတာကဘေးကင်းလုံခြုံမှုအဆုံးဖြတ်ပေးမဲ့အဆင့်များစွာထည့်လုပ်နေရလို့ဖြစ်ပြီးဒါကအရေးကြီးတယ်လို့ CBC ရုပ်သံနဲ့မေးရမှာဒေါက်တာအန်ဆိုနီဖောက်ချီကပြောသွားတာပါ။ဒီတိန်ဆွေရှင်ဖက်ဆက်ဒီဆေးကုမ္ပဏီကြီးအနေနဲ့ဒီကာကွယ်ဆေးစံသက်မှုတွေကိုရပ်ဆိုင်းလိုက်ရတာကစန္ဒအလျောက် volunteer စံသက်ခံတူစံသက်ဆေးထိုးပြီးမှဖြားနာလာလို့ဖြစ်ပါတယ်။ဒေါက်တာဖောက်ချီကပဲအခုလိုဖြစ်ခဲ့ရတာကတန်ဆိုးသွားတယ်။ဒါပေမဲ့ကျန်နေတဲ့စံသက်မှုအပိုင်းရှေ့မှာဆက်လုပ်သွားနိုင်မယ်လို့မျှော်လင့်ထားတယ်။ဒါပေမဲ့လည်းအတိအကျတော့မသိရသေးဘူး။နောက်ထပ်စစ်ဆေးမှုတွေလုပ်ဖို့လိုနေသေးလို့ပါလို့ CBC ရုပ်သံဘုံထူးမနက်ခင်းအစီအစဉ်မှာပြောခဲ့ပါတယ်။ဒီဆေးကုမ္ပဏီအနေနဲ့လည်းအင်ကာနီကအခြေခံချက်ထုတ်ပြန်ရမှာအခုလိုခေတ္တရပ်ဆိုင်းထားလိုက်ရတာကပုံမှန်လုပ်ငန်းစဉ်အဆင့်သာဖြစ်တဲ့ဒါမျိုးကစံသက်မှုတွေတဲ့တစ်ခုမှရှင်းမပြနိုင်တဲ့ဖြားနာမှုဖြစ်လာရင်လောရလေးရှိသည်ဒီအတွက်စုံစမ်းစစ်ဆေးရတာကလည်းဒီစံသက်မှုကုန်သိက္ခာအတွက်တေးချအောင်လုပ်ရတာပါလို့ရှင်းပြခဲ့ပါတယ်ခင်ဗျာ။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုမြင့်တက်လာတာကြောင့်ကျန်းမာရေးစနစ်ထိခိုက်ဖို့အန္တရာယ်ရှိလာပြီးကျေကျေပြန့်ပြန့်ကန့်သတ်မှုတွေထပ်လုပ်ဖို့ရှိနေတယ်လို့မြို့တော်အုပ်ချုပ်ရေးမှူးကပြောလိုက်ပါတယ်။ဂျကာတာမြို့တော်မှာအရင် AP ကနေဇွန်လအထိချမှတ်ခဲ့မှုတာမျိုးလူများသိဖို့ဆောင်ရည်တွေကန့်သတ်တာနဲ့စားတောက်ဆိုင်တွေမှာစားသုံးတာတွေတာမစ်တာမျိုးပြန်တင်းကျပ်ဖို့ရှိနေတာပါ။ဒါ့အပြင်ရုံးတွေကနေအလုံးလုံးကြာကုန်တဲ့လာမယ့်တနင်္လာစက်တင်ဘာ14ရက်နေ့ကနေစပိတ်ကျမယ်လို့အုပ်ချုပ်ရေးမှူးအင်းနစ်ဘာစွေတန်ကမနေ့ကပြောလိုက်ပါတယ်။ဒီပေါ်ဂျကာတာမြို့နေတွေကမျိုးမျိုးတုံ့ပြန်နေကြရမှာတချို့ကလည်းဝင်ငွေထိခိုက်လာမှာကိုစိုးရိမ်ကြတယ်လို့တချို့ကတော့အနာဂတ်မှာကောင်းဖို့လုပ်ရကောင်းဖြစ်တယ်လို့ကြိုဆိုနေကြပါတယ်။မော်တော်ဆိုင်ကယ်တက္ကစီမောင်းသူတို့ကတော့
အရစ်နင်းအကန့်ဒီဘလာကုကနာတူရန်ဘာရူလာဂ
ျီတိကျတာပေါ့ဝင်ငွေထိမှလည်းအခုဒီနေ့ကိုရူပီ5000အမေရိကန် 3.43 ဒေါ်လာရရင်တော်တော်ဟုတ်နေတယ်လို့ဖြစ်နေရကအခုဒီနေ့လာနေကလည်းစာပြီးကျွန်တော်တို့ဒုက္ခကြံရောက်ကြတော့မယ်ကားပဲမောင်မောင်ဆိုင်ကယ်ပဲမောင်မောင်ဒီမောင်းတဲ့သူအားလုံးကြီးမားတဲ့အခက်အခဲကြုံရတော့မှာပါလို့ဘာသာစကားနဲ့ပြောခဲ့တာပါအခုလိုအချိန်မှာကမ္ဘာမှာကိုဗစ်ကူးစက်မှုဒုတိယအမြင့်ဆုံးဖြစ်လာပြီးအာရှကိုဗစ်ကူးစက်မှုထိတ်ဆုံးအိန္ဒိယမှာလည်းကူးစက်မှုအသစ်9000ကျော်စံချိန်ချင်းမြင့်တက်ခဲ့ပြီးအဓိကမျိုးကြီးတွေအပြင်ဘက်ကပါကူးစက်ကစုစုပေါင်းကူးစက်သူ4000ကျော်ထိရှိလာပြီးနောက်ထပ်သေဆုံးသူကလည်း1182ဦးရှိလာခဲ့ပါလေခင်ဗျ။နာမည်ကြီးစမတ်ဖုန်းနဲ့ကွန်ပျူတာချုပ်လုပ်သူအမေရိကန်နည်းပညာကုမ္ပဏီကြီး Apple အနေနဲ့ အလုသမားအခွင့်အရေးနှစ်တင်ဖို့လူခွင့်ရေးဆိုင်ရာမူဝါဒသစ်တစ်ခုကိုချမှတ်လိုက်ပါတယ်။ဒီ Apple ကုမ္ပဏီအတွက်အမှားပစ္စည်းထုတ်လုပ်ပို့ပေးသူဆိုင်ရာစီးမြစ်တွေမှာဒီထုတ်လုပ်သူအလုသမားအားလုံးအနေနဲ့မျှတပြီးကိုကျင့်တရားကောင်းတဲ့နေရာမှာလုပ်ပိုင်ခွင့်ရှိတယ်လို့အသေးစိတ်ဖော်ပြထားပါတယ်။ဒီနေရာမှာမတော်မလျော်ဆက်ဆံခိုင်းစေမှုတွေနဲ့နှိမ့်ဆက်ညှဉ်းပန်းမှုတွေမလုပ်ရဘူးလို့တားမြစ်ထားရမှာတပတ်ကို나이60ထက်ပိုအလုံးမလုပ်ရဘူး။အ ਨੇ ဆုံးတရက်အလုံလားခွင့်ရှိရမယ်ဆိုတာအပြင်အခြားကာကွယ်ပေးမှုတွေနဲ့အတူအသေးစိတ်ဖော်ပြထားပါတယ်။ဒီမူဝါဒသစ်ထွက်လာတာကလူ့ခွင့်ရေးအဖွဲ့တွေကနေဒီ Apple ကုမ္ပဏီနေနဲ့သူ့အတွက်အမှားပိုးတဲ့လုပ်ငန်းတွေတဲ့မတရားလုပ်မှုတွေကိုမျက်ကွယ်ပြုထားတယ်လို့စွပ်စွဲလာပြီးမှာပါ။အခုလိုမူဝါဒသစ်ထွက်တဲ့နေမှာပဲတရုတ်နိုင်ငံရှန်ဟိုင်းမြို့အပြင်ဘက်ကအသက်အမှားလုပ်ငန်းတစ်ခုမှာအလုသမားသစ်တွေအတွက်ကပ်ပြားကိုမန်နေဂျာကကျန်းပြင်ပေါ်ပစ်ချပြီးအလုသမားတွေကကုန်းကောက်ရတဲ့အထိနှိမ့်နှိမ့်ချချဆက်ဆံခဲ့တဲ့ဗီဒီယိုဖိုင်တစ်ခုတရုတ်လူမှုမီဒီယာမှာချေချေပြန့်ပြန့်ထွက်ပေါ်လာခဲ့ပါတယ်ခင်ဗျာ။ဒါကမင်းရပိုင်သတင်းတွေကိုမမျှသစင်အောင်နဲ့ကျွန်တော်ဝင်းမင်းကြောပြခဲ့တာပါ။အခုချိန်ကစပြီးပြည်သူရဲ့စိတ်ဝင်စားစရာတရင်ပြပူခြင်းနဲ့ပတ်စင်ခဏတွေကိုနှ ಾಸ င်ရတော့မှာပါခင
်ရခိုင်ပြည်နယ်ဆစ်စင်ရေးတွေတွင်ရိုဟင်ဂျာတွေကိုအစုဝေးလိုက်တပ်ဖြတ်မှုနဲ့တခြားရာဇဝတ်မှုတွေမှာပါဝင်ခဲ့ပြီးနိုင်ငံတကာရာဇဝတ်တရားခွင်ရုံး ICC မှာထွက်ဆိုသွားမယ်လို့တရင်ထွက်နေတဲ့စစ်သားနှူးနဲ့ပတ်သက်ပြီးတမတော်ဘက်ကတုံ့ပြန်ချက်ကိုပြောပြပါမယ်ကျွန်တော်နိုင်ကွင်းအိမ်ပါ2016နဲ့2019ခုနှစ်ကရခိုင်ပြည်နယ်စစ်စည်ရေးလှုပ်ဆောင်တာမှာရိုဟင်ဂျာတွေအပေါ်မှာအစုလိုက်ပြုံလိုက်တပ်ဖြတ်ခဲ့တယ်လို့တပ်ကနေထွက်ပြေးပြီးရခိုင်လက်နက်ကိုင်အဖွဲ့စီရောက်ခဲ့တဲ့တပ်သားနှူးကနေထွက်ဆူခဲ့တာပါသူတို့နှူးကခုခါ ICC ရှိရာတဟိတ်မြို့မှာရောက်ရှိနေပြီလို့နယူးယောက်တိုင်းသတင်းစာကနေဒါ CBC ရုပ်သံလွှင့်သတင်းဌာနနဲ့ 45 Right လူခွင့်ရေးဖွဲ့တို့ကနေပြောဆိုထားပါတယ်ဒါပေမဲ့ဒီအပေါ်မှာ ICC ဘက်ကအတိအပြုပြောဆိုတာတော့မရှိသေးပါဘူးဒီခိုင်ပြည်စစ်စင်ရေးတွင်တပ်မတော်ကလူခွေးရေးချိုးပေါက်တယ်ဆိုပြီး ICC မှာဒီစစ်သားနှုတ်ထက်ဆူမဲ့သတင်းပေါ်မှာတပ်မတော်ပြောခွေးရဗိုလ်ချုပ်စော်မင်းထွန်းကအခုလိုတုတ်ပြန်ပါတယ
်ဒီ ICC မှာရောက်တယ်ဆိုတဲ့နှစ်ယောက်ပေါ့လေရောက်ခြင်းမရောက်ခြင်းကတော့ချိုးလိုက်ရောက်တယ်ချိုးလိုက်မရောက်ဘူးဆိုရင်းပုံမျိုးရှိသေးတယ်ဒီနည်းနဲ့ကမေရာအတွင်းမှာဓာတ်ဖြတ်တဲ့ဗိုလ်ကြီးကိုဖိုင်တစ်ခုထုတ်လွှင့်ခဲ့တယ်အဲ့ဒီခိုင်မှာလည်းကျွန်တော်တို့ကျဲမှာပါနေတဲ့တယောက်ပါပြီးရောက်ဖြစ်တယ်အဲ့သူတို့ကတော့ဒီအကြံပေးအဖွဲ့အစည်းရဲ့ဖန်ဆီးကြီးခံရတဲ့သူတွေပဲဖြစ်တယ်။ကြံပေးအဖွဲ့အစည်းမှာဖန်ဆီးကြီးခံရတဲ့သူတွေဖြစ်တဲ့အတွက်ကြောင့်သူတို့ရဲ့အဆင်ပြေတဲ့အခါသူတို့အပ်အနေရဲ့ဆွေးနွေးပူတော့ကောင်သူတို့ရဲ့ချိန်ချောက်ချင်းခံရလို့တော့ဒါပြောဆိုကလေးဖြစ်နိုင်တယ်။အဲ့ထက်မှလည်းသူတို့ပြောခဲ့ပါတယ်။အမိသားတို့ကပြောကြတဲ့အခါမှာလည်းဘယ်နေရာတွေမှာအထူးလိုက်ပြန်လိုက်ဒီပတ်မှုတွေကျူးလွန်ခဲ့တယ်ဆိုတဲ့ပုံစံမျိုးပေါ့နော်။ဒါတွေပြောခဲ့တာမျိုးရှိတယ်။ဒီအဖွဲ့အနေနဲ့ကတော့ကြံပေးအဖွဲ့အစည်းဖြစ်တဲ့အတွက်ကြောင့်တော့သူတို့ကန်ဒီမျိုးချင်းရတာပါပဲသူတို့ကိုမထောက်ခံတဲ့လူဆိုရင်တတ်ပြခဲ့တာတော့တကယ်မျိုးဖြစ်တယ်ကြောင့်တော့ဒီစစ်တီတွေရဲ့ဖတ်ဆိုချက်သွားတဲ့တောဆုချက်တွေဟာချင်းချောက်ခံထားလို့မလို့ဒါတောဆုတော့ဖြစ်မှာလားဖြစ်ပါလိမ့
်တမတော်တတ်တာဟောင်းတွေလို့ပြောထားတဲ့ကိုမျိုးဝင်းထွန်းနဲ့ကိုစွန်နိုင်ထွန်းတို့ဟာ2019ခုနှစ်ကဒီခိုင်ပြည်နယ်မြောက်ပိုင်းမှာတမတော်ကနေမင်းရှင်းလင်းရေးလှုပ်ဆောင်စဉ်အတွင်းရိုဟင်ဂျာမွတ်စလင်ရတားမြောက်များကိုတတ်ပြခဲ့ရမှာကိုတိုင်ပါဝင်ခဲ့တယ်လို့ဗီဒီယိုတွေထဲမှာဝန်ခံပြောဆိုထားတာပါဒီတပ်သားနှစ်ယောက်ဟာရခိုင်လက်နက်ကိုင်အေကထိန်းသိမ်းခဲ့တဲ့သူတွေဖြစ်ပြီးဗုဒ္ဓတောင်နဲ့မောင်သောမြို့နယ်တွေမှာတပ်မတော်ကကျူးလွန်ခဲ့တယ်လို့စွပ်စွဲထားတဲ့အစုလိုက်ပြုံလိုက်တပ်ဖြတ်မှုတွေမှာကိုယ်တိုင်ပါဝင်ခဲ့တယ်လို့ပြောဆိုထားတာကိုရိုက်ကူးထားတဲ့ဗီဒီယိုကိုမေလ28ရက်နေ့မှာ AA ဖွဲ့ကနေထုတ်ပြန်ခဲ့ပါတယ်။ AA ပြောခွေရခိုင်ကျူးခကတော့တပ်မတော်အနေနဲ့စစ်ပွဲဖြစ်ပွားရသည့်တမှာစိတ်ရဆိုးမှုကျူးလွန်တဲ့ဖြစ်စဉ်တွေကြောင့်နိုင်ငံတကာဥပဒေနဲ့ရေးယူဖို့လိုအပ်ကြောင်းဆိုပါတယ်။
မြန်မာစစ်တပ်ဟာသူတို့ကျူးလွန်ခဲ့တဲ့ဒီစိတ်ရဆွာမှုတွေပေါ့နော်ဒီတိုင်းရင်းသားတွေတပ်တွေမှာရောမြန်မာပြည်မထေးမှာရောသူတို့တပ်ဖြတ်ခဲ့တဲ့ကျူးလွန်ခဲ့တဲ့စိတ်ရဆွာမှုပေါင်းမျိုးစုံကိုဘယ်တော့မှသူတို့ကဒါဝန်ခံခဲ့တာမရှိဘူးဆိုတော့အဲ့ဒါကြောင့်မို့လို့အခုလည်းပဲသူတို့ကတော့ဒီဟိုမျက်လုံးစုံမှိုက်ပြီးတော့ဒါညှင်းတာပေါ့ဗျာနော်ဒီမြန်မာဖက်ရှစ်စစ်တပ်ကိုနော်ဒီသူတို့ကျူးလွန်ထားတဲ့စိတ်ရဆွာမှုတွေကိုဟိုအရေးယူနိုင်ဖို့အတွက်เนาะမြန်မာနိုင်ငံတွင်းမှာပြတ်တန်းထားတဲ့ဥပဒေမရှိဘူးဗျ။ဒီမြန်မာစစ်ရဇွားကောင်တွေကိုဒါအရေးယူဖို့ဆိုလို့ရှိရင်တော့ဒါနိုင်ငံတကာနဲ့ကျွန်တော်တို့ဒါပူးပေါင်းဆောင်ရွက်ဖို့လိုတယ်။เนาะနိုင်ငံတကာဥပဒေအရသူတို့ကိုအရေးယူအပြစ်ပေးနိုင်ဖို့လိုတယ်
။ရခိုင်ဒေသတွင်သမ္မတကနေပြစ်မှုကျူးလွန်တယ်ဆိုတဲ့ဆွဆဲချက်တွေကိုစုံစမ်းစစ်ဆေးပြီးအရေးယူတာတွေရှိခဲ့တယ်လို့ဗိုလ်ချုပ်စော်မင်းနှုံးကပြောပါရယ်။မြန်မာအစိုးရအနေနဲ့နိုင်ငံတကာရာဇဝတ်တရားခွင်ရုံး ICC ကိုအသိမှတ်မပြုဘူးလို့လည်းတမတော်ပြောခွင့်ရဘူရုပ်စွန်မင်းတို့ကပြောပါရယ
်နိုင်ငံတကာတရားရုံးမှဖြစ်ပါလို့ဖြစ်ဒီတမတော်နိုင်ငံတော်အစိုးရနဲ့တည်းတည်း ICC နဲ့ပတ်သက်ပြီးကြေညာပြောပြီးဖြစ်တာ ပြီးတော့ပြီးမှမပြီးဘူးဆိုတဲ့ပုံစံမျိုးကိုပြောပြီးဖြစ်တယ်။အနိုင်ငံတော်အစိုးရဘက်ကပြောတာပေါ့နော်။ဒီလိုကျွန်တော်တို့ပြောချင်တာကဒီကောင်းစွာအထုတ်လို့ရရှိရတဲ့အတိုင်းအဲဒီပုံစံမျိုးဖြစ်တာပြီးဒါပြီးမြန်မာနိုင်ငံရဲ့တရားစီရင်ရေးကဏ္ဍကိုရောက်ဆုတ်ကတ်တာလို့ပဲကျွန်တော်မြင်ပါတယ
်။ရူဟင်ဂျာလို့ခေါ်ဆိုတာကိုမြန်မာဆိုရကတိမှမပြုတ်ဘူး။ဆိုရတဲ့လူခွေရချိုးပါမှုဆိုင်ရာဆွဆွဲချက်တွေကိုလည်းအစဉ်တစိုက်ညှင်းဆူထားပါတယ်။လူခွေရလှုပ်ရှားမှုဖွဲ့45 right ကတော့BB ဆိုင်ရာရာဇဝတ်ခွန်ရုံး ICC အနေနဲ့ပြစ်မှုကျူးလွန်ထားတဲ့မြန်မာစစ်တပ်ကိုဥပဒေကြောင်းအရအရေးယူနိုင်ဖို့အဲ့ဒီတပ်သားဟောင်းနှစ်ယောက်ကိုအရေးကြီးတဲ့မျက်မြင်သက်သေတွေဖြစ်ကာကွယ်ပေးဖို့တိုက်တွန်းကြောင်းစက်တင်ဘာလ10ရက်နေ့မှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းတွင်သတင်းပေးပို့ထားပါတယ်။
ရခိုင်ပြည်နယ်မှာအင်တာနက်ပြန်ပွင့်ပေးဖို့ဆန္ဒပြတောင်းဆိုခဲ့တဲ့ရခိုင်ပြည်ကျောင်းသားသမဂ္ဂအဖွဲ့ဝင်3ကိုဒီကနေ့ပဲတဘာဝဘေးအနေနဲ့ဆန်ရစီမံခန့်ခွဲမှုဥပဒေနဲ့တရားစွဲဆိုလိုက်တဲ့အကြောင်းပြောပြပါမယ်ကျွန်တော်ထောင်ခံပါမနေ့ကစက်တင်ဘာ9ရက်နေ့ကရခိုင်ပြည်နယ်မြို့တော်ခမ်းမရှိမှာဆန္ဒထုတ်ဖော်ခဲ့တဲ့ရခိုင်ပြည်ကျောင်းသားသမဂ္ဂအဖွဲ့ဝင်3ဖြစ်တဲ့ကိုကျော်နိုင်ထီကိုဦးသိန်းနိုင်ကိုတူတူအောင်တို့3ကိုစစ်တွေမျိုးအမှတ်1ရေစကန်ကထိမ့်သိမ်းခေါ်ဆောင်သွားပြီးဒီကနေ့မှာတော့စစ်တွေမျိုးတရားရုံးမှာတဘာဝဘေးအနေဆိုင်ရာစီမံခန့်ခွဲမှုဥပဒေနဲ့တရားစွဲဆိုလိုက်တာဖြစ်ပါတယ်။သူတို့3ကရခိုင်ပြည်မှာအင်တာနက် 4G စနစ်ပြန်ဖွင့်ပေးဖို့နဲ့လက်ရှိ NLD အစိုးရကိုအယုံကြည်မရှိတဲ့အတွက်ဆန္ဒထုတ်ဖော်ခဲ့ကြတာလို့ပြောထားပါတယ်။ဒီကနေ့တရားစွဲဆိုလိုက်တဲ့အချိန်နဲ့ပတ်သက်လို့ရခိုင်ပြည်နယ်ကျောင်းသားတမကရဲ့တန်တမာဆက်ဆံရေးတာဝန်ခံကိုတော်စင်ထွန်းကတော့
ဟုတ်ကဲ့လာလာကျွန်တော်တို့နားဆုံးတည်ထားရတာကျွန်တော်တို့ဒီပုံမှန်ဆန်ကပေါ့တဘောဘီရဲ့နေရာဆန်ကဥပဒေနဲ့ပဲဆက်ဆက်တင်ထားရလို့တည်ရတယ်ဗျ။ရာယုံကနေရှုပ်ရရင်မဲ့နှစ်ပတ်ယူသွားရဗျ
။ဒီကနေ့မနက်ပိုင်းမှာတော့ရခိုင်ပြည်နယ်ကျောင်းသားတမကအဖွဲ့ဝင်တွေဟာဖမ်းဆီးခံထားသူ3ကိုတွေ့ခွင့်ရဖို့အတွက်အမှတ်1ရေစကန်ရှိမှာစောင့်ဆိုင်းနေပေမဲ့တွေ့ခွင့်မရခဲ့ပါဘူး။ဖမ်းဆီးခံရရသူတွေနဲ့ကိစ္စကိုဖြေရှင်းပေးဖို့ရခိုင်ပြည်နယ်ဝန်ကြီးချုပ်နဲ့တွေ့ဆုံခွင့်ရဖို့လဲကြိုးစားနေကြပါတယ်။ရခိုင်ပြည်နယ်ပြည်မန္တလေးမြို့မှာလည်းဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတမကအဖွဲ့ဝင်တွေကမန္တလေး84-32လမ်းကနေဈေးကျူနိုင်စင်အထိချီတက်လမ်းလျှောက်ပြီးရခိုင်ပြည်မှာဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့စန့်ကျင်ကန့်ကွက်ကြောင်းဆန္ဒပြခဲ့ကြပါတယ်။ဆန္ဒထုတ်ဖော်ရတဲ့ပတ်သက်လို့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတမကအဖွဲ့ဝင်တူဦးဖြစ်တဲ့ကိုကျော်တီဟရဲကျော်က
ရခိုင်ဒေသကပြည်သူတွေတောင်းတတဲ့ကျွန်တော်တို့ကတားရဲ့အစီအကြောင်းဗဒမြန်ဘွဲ့ချုပ်နေတဲ့ကတားရဲ့ရက်ကြီးကောင်းဟိုကြက်ကြက်ကြတာဖြစ်ပါတယ်ကျွန်တော်ကြည့်ရတော့အဓိကတော့ဒီလက်ရှိရခိုင်မှာကဒီစစ်ဘေးရောကျွန်တော်ကပ်ဘေးရောရင်ဆိုင်နေရဖြစ်တယ်အဲဒီကာလမှာဒီဟိုဟာစစ်တပ်ကနေပြီးတော့လက်ရှိကပ်ဘေးကာလအကြောင်းပြုပြီးတော့ကျွန်တော်တို့ဒီရခိုင်ဒေသပြည်သူတွေစီးနေမှုတွေလုပ်နေတယ်အဲပြီးတော့ဟိုကြေးရွာတွေကကျွန်တော်တို့ဒီစမတ်ဟိုမိဆုတာတွေဖြစ်တယ်ပေါ့အဲ့ဒီကာလတွေကျွန်တော်တို့ကပြည်သူ့အတွက်ကောက်ွက်ရှုတ်ချတယ်အဲပြီးတော့ဒီရခိုင်ဒေသကလူနဲ့ကျွန်တော်တို့ဒီတောင်သားတွေဟာတိုင်းတိုင်းနဲ့ကျွန်တော်တို့တောင်သားတွေဟာအတတားတဲ့အစီအစဉ်ပြကြနေတယ်ဆိုတော့ကျွန်တော်တို့ကဒီကောက်ွက်လောရတာဖြစ်ပါတယ်
ရခိုင်ပြည်နယ်မှာတော့တိုက်ပွဲတွေကဆက်ဖြစ်နေသေးရှိပြီးဒီသတင်းမှတ်ထဲမှာပဲမြေပုံမြို့မှာလက်နက်ကြီးကြားရောက်ပောက်ကွဲခဲ့လို့ကျောင်းဆရာမတအူးကလေးနှစ်ဦးနဲ့အမျိုးသားသူတေဆုံးခဲ့ပါသေးတယ်ခင်ဗျာကျွန်တော်ထောင်ခံပါ
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus လောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးတယ
်မြန်မာနိုင်ငံတဝန်းကုန်းဝေးကူးစက်မှုတွေနေ့တိုင်းနဲ့အမျှပြင်းထန်လာနေပြီဖြစ်လို့မိမိတို့မှာလည်းပိုးမဝင်အောင်ကိုယ်တိုင်တားဆီးရမယ်လို့ဆရာဝန်တွေကတိုက်တွန်းလိုက်တဲ့အကြောင်းပြောပြချင်ပါတယ်ကျွန်မအကနွန်ပါမြန်မာနိုင်ငံအတွင်းတိုင်းနယ်ပြည်နယ်အထူးတီမှာကိုရိုနာဗိုင်းရပ်စ်စိတ်ပေါ်ကူးစက်မှုတွေမြင့်တက်လာနေပါတယ်။ကိုဗစ်တက်ခွဲနမူနာ62ဆယ်ယောက်မှ8ယောက်အထိကူးစက်မှုနှုန်းမြင့်တက်နေတယ်လို့ရန်ကုန် Community Fever Clinic တဝန်ခံဒေါက်တာကျော်မင်းထွန်းကပြောပါတယ်။ဒါကြောင့်အများပြည်သူအနေနဲ့အပြင်းမထွက်ခင်မိမိကိုယ်ကိုရောဂါပိုးမကူးစက်စေဖို့နှာခေါင်ကိုတိကျအုပ်ဖို့လိုအပ်တယ်လို့ပြောပါတယ်
။ကိုဗစ်ကရန်ကူးစက်မှုတွေမြင့်တက်နေပြီ။တော်များဆက်လိုက်ဆက်ရောက်မှာ၈ယောက်က positive ထွက်လာပြီသူအရင်တရက်တရက်ကို positive နဲ့ rate ကတိဆိုတိရမတက်က120ဖြစ်လာပြီပေါ့နော်အရင်ကြီးဟိုကူးစက်မှုကအရင်ကြီးကျင်းထန်လာပြီပေါ့နော် အထူးတတိပြုရမှာပေါ့နော်ဒီချိန်မှာဖြစ်နိုင်တဲ့နိုင်ဆုံးအိမ်မှာပဲနေပါပေါ့နော်အဲပြီးတော့ပြင်သွားရင်မဖြစ်မနေမှအပြင်သွားပါ
အဲ့ဒီချိန်မှာတနင်္ဂနွေလောင်းအတိုင်းတားရဗိုင်းရပ်ကူးစက်မှုတွေပိုမိုဆိုးလာနေပြီးပြက်ကွက်ကျေးရွာတွေမှာလည်းရောဂါပိုဒီထက်မပြတ်နှံ့အောင်ဝိုင်းဝန်းကူညီဖို့လိုအပ်တယ်လို့ပြောပါရယ်ရန်ကုန်တိုင်းမှာကိုဗစ်ကူးစက်ခံရသူပိုများလာနေပြီးခေတ္တရာဆိုရင်လည်းမရှိကိုဗစ်ကူးစက်ထားတဲ့လူနာနဲ့လည်းထိတွေ့ခဲ့ခြင်းမရှိတဲ့ကူးစက်မှုအသစ်တွေတိုးလာနေတာပါဒါကြောင့်မို့ရန်ကုန်တိုင်းဒေသကြီးအတွင်းက23မြို့နယ်ကိုနေအိမ်မှာပဲနေကြဖို့ဆိုတဲ့ stay at home အမိန့်ကိုကျမရေးနဲ့အကစားဝင်ကြီးဌာနကမနေ့ကထုတ်ပြန်ပြီးဒီနေ့မနက်ပိုင်းမှာစတင်တက်ရောက်ပါတယ်။ယောဂပိုးပါမပါမသိနိုင်တာကြောင့်တက်ဆင်ပြီးသားမက်ကိုစနစ်တကျဖြုတ်ဖို့လိုအပ်တယ်လို့အထွေထွေယောဂအခုကုဆရာဝန်ကြီးဒေါက်တာမိုးအောင်ကျော်နိုင်ကတိုက်တွန်းထားပါတယ်
။နောက်တချို့ဆိုမက်ကိုဖြုတ်လိုက်ပြီးတော့ခောက်ပြီးတော့သိမ်းတယ်။အိတ်ထဲတယ်ပြီးရင်ပြန်ထုတ်ပြီးတက်တယ်ဆိုရင်အဲ့ဒီမှာတွေကကိုယ်ပတ်ဆိုင်တဲ့ဦးလေအကယ်၍များဒီမက်ဆက်အပြင်မှာပိုးရှိနေရင်သူကပတ်ဆိုင်တဲ့ရောက်သွားမှာလေ။ဒီပြန်ထုတ်လိုက်တဲ့အခါမှာကိုယ့်ရဲ့ဒီနှာခေါင်းဘက်ကိုရောက်တဲ့အခန်းမှာဗိုင်းရပ်ကိုကတ်သွားပြီဆိုရင်အဲဒီဗိုင်းရပ် mask ကိုမျက်နှာနားတက်လိုက်တာနဲ့သူကချူမိပြီးသားပဲเนาะအဲ့တော့ပိုးဝင်တဲ့အချိန်ဒီကိုယ့်ရဲ့နှာခေါင်းပါးစပ်ကိုအကာအကွယ်ထွက်တဲ့အချိန်မှာသူကဝင်မှာအဲ့ဒါကိုကိုယ်ကအာရုံပြုစိုက်ပြီးတော့ချောင်ချားနိုင်ရှာနေနေတော့ဒီပိုးကြောင့်ဝင်တက်နှက်မှုကာကွယ်နိုင်တယ်လို့ထင်တယ
်လက်ရှိယောဂါပိုးကူးစက်မှုနှုံရက်တန်းတော်ဖို့ဆိုရင်လူတို့ရဲ့ပူပေါင်းပါဝင်လိုက်နာဆောင်ရွက်မှုအတိတ်ကအရေးကြီးတယ်လို့တာဝန်ရှိသူတွေကရောကျန်းမာရေးပညာရှင်တွေကပါတိုက်တွန်းနှိုးဆော်ထားပါတယ်။ကျမအာကနွန်ရန်ကုန်ကနေသတင်းပေးပို့ထားပါတယ်
။မြန်မာနိုင်ငံတွင်ကိုဗစ်ရောဂါကုသရေးလုပ်ငန်းတွေမှာပုဂ္ဂလိကကျန်းမာရေးပညာရှင်တွေရဲ့အင်အားကိုပါယူပြီးအစိုးရကျန်းမာရေးဝန်ထမ်းတွေနဲ့အတူလက်တွဲဆောင်ရွက်ဖို့ပုဂ္ဂလိကကျန်းမာရေးပညာရှင်တွေကတောင်းဆိုနေကြပါတယ်။တနင်္ဂနွေလုံးမှာကိုဗစ်ကူးစက်မှုမြင့်တက်လာနေပြီးကုသရေးပိုင်းလှုပ်ဆောင်နေတဲ့ကျန်းမာရေးဝန်ထမ်းတွေကထိခိုက်မှုများလာတာနဲ့အမျှအခုလိုတောင်းဆိုလာကြတာပါဒီအချိန်လေးပေါ်မှာဆိုရဘက်ကလည်းပြင်ဆင်လာနေတဲ့အကြောင်းကြေပြသွားမှာပါကျမမိခါပါပြီးခဲ့တဲ့ဩဂုတ်လအတွင်းကစပြီးကိုဗစ်တကြော့ပြန်ကူးစက်မှုကတိုးလာတယ်လို့တိတ်ဆုံးသူအရေးအတွက်ကလည်းတိုးလာနေပါတယ်ကျန်းမာရေးစောင့်ရှောက်မှုအားနည်းတဲ့မြန်မာနိုင်ငံမှာတနင်္ဂနွေလုံးနီးနီးပိုးပြန့်နှံ့နေတာကြောင့်အဓိကကာကွယ်ကုသပေးနေရတဲ့ကျန်းမာရေးဝန်ထမ်းတွေမှာအင်အားနဲ့ဝင်မမျှတဲ့ကာကွယ်မှုတွေပေးနေရတာမို့ပြည်သူတွေကရှေ့တန်းစိုက်စစ်ပြိုလဲကျလာမှာကိုစိုးရိမ်လာတာတွေရှိလာပါတယ်။ကျန်းမာရေးဝန်ထမ်းတွေထိခိုက်မှုများလာတာနောက်ပြီးပိုးကူးစက်ခံရမှုများလာတာမို့ရေရှည်မှာအစိုးရကျန်းမာရေးဝန်ထမ်းတွေအနေနဲ့ကာကွယ်ပေးနိုင်မှုနဲ့ခုခံကာကွယ်ရေးပိုင်းအားရလာမှာမို့ကုသရေးလုပ်ငန်းစဉ်တွေမှာပုဂ္ဂလိကကျန်းမာရေးပညာရှင်တွေပါပါဝင်လှုပ်ဆောင်နိုင်ဖို့ကျန်းမာရေးဝန်ကြီးဌာနဘက်ကစဉ်းစားသွားဖို့တိုက်တွန်းလိုက်သူကတော့မြန်မာနိုင်ငံဆရာဝန်အသင်းကဒေါက်တာမြင့်ဦးပါ
ဒီရှေ့တန်းမှာတိုက်နေရတဲ့ကိုဗစ်လူနာတွေပဲဖြစ်ဖြစ်တော့ quarantine လို့ပဲကျူးစုနေရတဲ့လူနာတွေနောက်ခါကျ isolation ward မှာလုပ်နေရတဲ့ဆရာဝန်တွေပေါ့နော်ဒီဆရာဝန်တွေအကုန်လုံးကဒီကနေ့တိအဲ့ဒီမှာတယောက် positive ဆိုရင်အဲ့လူတွေကိုလိုက်ပြီးကော်ရိုနာလို့တော့ကျွန်တော်တို့လူကျွမ်းကျင်တဲ့သူတွေဆုံးရှုံးတာပေါ့။ဒီသမားဟိတာသမားတွေကလည်းငါတို့ဖြစ်ဒုက္ခပဲဆိုတော့ကြောက်လာတာ။အဲ့တော့အဆိုးရနေပြီကပူပြမှုအားနည်းနေတဲ့ပုံစံပေါ့နော်။တကူတဲကအဆိုးရပြပိုင်းကပုဂ္ဂလိကစံပါရင်ဝန်ထမ်းနေပုံမှာသူကဝန်ထမ်းမဟုတ်တော့ထိန်းချုပ်ရခက်တယ်ဆိုတဲ့အယူအဆရှိနေတယ်။ပုဂ္ဂလိကစေယုံကလည်းအဲ့တော့မလုပ်ရဘူးမကင်ရဘူး။ပုဂ္ဂလိကလည်းမကူရတော့အကုန်လုံးအဆိုးရစီမှာပဲပြုံတူးတာ။ဒီအားနည်းချက်ကအခုမှကိုဗစ်မှာကျွန်တော်အကြီးကျယ်ပြလာတာပဲကိုဗစ်မဟုတ်တဲ့တွေးတို့စီးတို့တော့ဒုစင်နာဒါတွေအကုန်လုံးကဒုက္ခရောက်တော့တာပေါ့ပုဂ္ဂလိကခန္ဓာကလူတွေကိုပြန်ပြီးသုံးဖို့လိုပြီးဆိုတာသူသိရမယ
်လက်တလောရန်ကုန်တိုင်းအတွင်းပိုကူးစက်မှုပုံမြင့်လာတာမို့အစိုးရဘက်ကကွာရန်တင်းစင်တာတွေထပ်တိုးချေဖို့လှုပ်ဆောင်နေရသလိုတရားခွဲထားသူတွေအတွက်ရန်ကုန်ကလူမှုရေးအသင်းအဖွဲ့ပြီးစေတနာဝန်ထမ်းတွေအနေနဲ့ကူညီဆောင်ရွက်ပေးဖို့အစိုးရဘက်ကဖိတ်ခေါ်ထားရပါတယ်တချိန်တည်းမှာပဲအစိုးရဘက်ကလည်းကုသရေးလုပ်ငန်းစဉ်တွေမှာပုဂ္ဂလိကကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းတွေနဲ့ပူးပေါင်းဆောင်ရွက်နိုင်ဖို့ပြင်ဆင်မှုတွေစတင်လုပ်ဆောင်နေပြီလို့ကျန်းမာရေးဝန်ကြီးဌာနရဲ့ပြန်ကြားရေးတာဝန်ခံတဦးဖြစ်တဲ့ဒေါက်တာစန်းနိုင်ဆိုတာ VOA ကိုခုလိုပြောပြသွားပါတယ်
။လက်ရှိအနေအထားရပြောရရင်တော့ဟိုထိတာတွေတော့မှန်တယ်။ဒီကိန်း impact ဖြစ်တော့အောင်တော့မဟုတ်ဘူးပေါ့နော်။ကျွန်တော်တို့အနေနဲ့ကတော့ဒါတွေပေါ့နော်။စဉ်းစားထားပါပဲပြီးတော့ step by step ပေါ့နော်။ဆောင်ရွက်နိုင်မဲ့နာကြော်ရဲ policy တွေ strategy တွေလည်းဒါကျွန်တော်တို့သုံးသပ်နေရှိပါတယ်။ဒါအရင်လည်းဒီလုပ်ငန်းတွေပေါ့နော်။ဒါတွေကတစ်ခုပြီးတစ်ခုပေါ်ထွက်လာဖို့ရှိပါတယ်ခင
်ဗျ။နေရာတော်တော်များများကူးစက်လာတာမို့ကျေးလက်တွေကစေယုံစေကန်းတွေနဲ့ကျေးလက်ကျန်းမာရေးဌာနခွဲတွေမှာကျန်းမာရေးဝန်ထမ်းအင်အားပိုလိုအပ်လာပါတယ်။ ဝင်းနှဲလိုအပ်ချက်အများအများဖြစ်လာပြီးကျန်းမာရေးကဏ္ဍမှာဆရာဝန်နဲ့သူနာပြုအပါဝင်ဝင်းနှဲလိုအပ်ချက်ကဆေးရုံတိုင်းလူလူမှာရှိနေပါတယ်။ကျန်းမာရေးဝန်ကြီးဌာနရဲ့တင်ကြားရေးတောင်းရန်ဒေါက်တာတန်းနိုင်စုကတော့အခုလိုလူနာတွေထပ်တိုးလာတဲ့အပေါ်ကုသရေးလုပ်ငန်းစဉ်တွေထပ်ဆောင်လုပ်ဆောင်နိုင်ဖို့အတွက်ကျမကြီးဌာနနဲ့သက်ဆိုင်ရာတာဝန်ရှိသူတွေကအစီအစဉ်တွေတည်ထားရေးဆွဲလှုပ်ဆောင်နေပြီလို့ဆိုပါတယ်။ဒါပေမဲ့အသေးစိတ်ကိုတော့ထုတ်ပြန်ပြောဆိုသွားခဲ့ခြင်းမရှိပါဘူး။မြန်မာနိုင်ငံဆရာဝန်အသင်းကဒေါက်တာမင်းဦးကတော့နောက်ထပ်တိုးလာမယ့်သူတွေအတွက်ပါ quarantine center အသစ်တွေရှာဖွေဖို့ထက်ပုဂ္ဂလိကဆေးရုံတွေနဲ့အစိုးရဘက်ကပူးပေါင်းဆောင်ရွက်တာမျိုးလုပ်တာကပိုပြီးအကျိုးသက်ရောက်မှုရှိပေမယ့်လို့သူကအကြံပြုပါတယ်။
ပေါ်ရကနားဆရာတွေကိုသူတို့လို standard ဖြစ်သွားအောင် training ပေးသူက protocol တွေရေးပေါ့ဗျာ SOP guideline တွေနဲ့ရေးအဲ့ဒါဆိုကျွန်တော်တနိုင်ငံလုံးက standard တစ်ခုဆိုလို့ရှိရင် public ဆေးရုံရော public ဆေးခန်းရောဘယ်တော့အားလုံး level ဖြစ်လာမှာဒီဆေးခန်းတွေကိုအားပေးပြီးတော့ဒီထက်ကလူတွေလည်းအလှည့်ကြ volunteer စနစ်နဲ့လုပ်ပေးတာမျိုးလို့သူခွင့်ပြုမယ်ဆိုရင်တော့အစိုးရနိုင်မယ်လို့ကျွန်တော်ယူဆပါတယ
်ဒီကနေ့အထိမြန်မာနိုင်ငံမှာ covid ရောဂါကူးစက်မှုပေါင်း2900ဦးရှိသွားပြီဖြစ်ပါတယ်ဒေသုံးသူဦးရေက14ယောက်ထိရှိနေပါတယ်ရှင်။ကျွန်မမိခပါ။ရန်ကုန်ကနေဒီသတင်းပို့ထားတာဖြစ်ပါတယ
်။မြန်မာပြည်တွင်ကိုဗစ် -19 အတည်ပြုလူနာမြေမြန်ဆန်ဆန်တိုးလာတယ်လို့သေဆုံးသူတွေလည်းထပ်ရှိလာတဲ့အချိန်တရုတ်ဘက်ကမြန်မာနဲ့ထိစပ်နေတဲ့ရွှေလီမြို့ထဲမှာလုံခြုံရေးတုံ့ပြန်ထားပြီးစစ်ဆေးမှုတွေလည်းပုံပြီးလှုပ်ဆောင်နေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထပ်ပါ။ပြည်တွင်းမှာကိုဗစ်အတည်ပြုလူနာရေအတွက်ရောသေဆုံးတာပါတိုးလာတဲ့အချိန်ယူနန်ပြည်နယ်ရွှေလီမြို့ထဲကမြန်မာအများစုရှိရဲ့စစ်ရုံတွေရပ်ကွက်ချိန်မှာတရုတ်လုံခြုံရေးတာဝန်ရှိသူတွေကနေထိုင်ခွင့်အထောက်အထားရှိမရှိစစ်ဆေးရာတွေရှိကြောင်းတရုတ်ကျေကောင်ပရာဟိတအသင်ကဦးတန်းထွန်းနိုင်က VOA ကိုပြောပါတယ်
။ဟိုအဲ့လိုကတော့တွားလာရေတော့နည်းနည်းပြီးကျက်တဲ့ကြချမ်းရွာရီပါရဲ့လေ။အခု2ရက်3ရက်လောက်ရှိပြီကြ။ခုနှစ်နှစ်လောက်ကပါတာဗျ။ဒီရွာအဝင်အထွက်တွေကိုလေအဲ့လိုမျိုးဒီရထောက်ဆောင်ကြလေးပြီးပါလေးတော့အဲ့လိုမျိုးလေရထားပေါ့လေအဲ့လိုမျိုးလေးရပြင်းပြတယ်ဗ
ျအဓိကတော့တရုတ်ဘက်ကမြန်မာပြည်တွင်ကျန်းမာရေးအခြေအနေတွေကြောင့်နေသက်လုံခြုံရေးအတွက်စိုးရိမ်နေရလဲဖြစ်နိုင်ကြောင်းမူဆယ်မြို့ကကုန်တိုက်တော်ဦးဖြစ်တဲ့ဦးမင်းသိန်းကပြောပါတယ
်ဒီကောင်တို့တရုတ်ဘက်ကဒီမှာတော့ရောဂါကိုထပ်တွေ့မယ်ဆိုရင်တော့ဒီမြေကြက်တော့ဆက်ပြီးပြေဆုံးမယ်လို့ကြားတယ်ဘူးတော့မတွေ့သေးဘူးလို့လည်းဖြစ်တယ်ဘူးတဲ့မှာလုံတိုင်ကလည်းတက်လာတော့ဒါမျိုးမှမလိုက်ပါတော့မြန်မာပြည်အမှုတော်ရဲ့နေလေးဖြစ်တယ်ဘူးလေခိတ်တိခါတာကိုတရားလို့ခူးသွားတဲ့လူကများလို့ပါရ။ဒါတော့ပစိုးကြီးလည်းရတယ်သူကလည်းကြောက်ရည်ချင်းချလိုက်တာပေါ့နော်။
မြန်မာပြည်တွင်ကိုဗစ်အတည်ပြုလူနာစတွေ့ရဲ့မလကုံတော့ကစလို့မြန်မာတရုတ်နယ်စပ်အဝင်ထွက်ဆွဆွေးကြက်မှတ်တာကိုနှစ်နိုင်ငံလုံးကလုံဆောင်ခဲ့ပေမဲ့ဒီအပိုင်းရွှေလီမြို့ထဲကဆွဆွေးမှုတွေတိုးလာတာကတော့တရုတ်ပြည်ရဲ့မူဝါဒနဲ့သာဆိုင်ကြောင်းမူဆက်ခရိုင်အုပ်ချုပ်ရေးကလက်ထောက်ညွှန်ကြားရေးမှူးဦးမောင်မောင်တန်ကပြောပါတယ်
။သူတို့တရုတ်ကသူ့နိုင်ငံမူဝါဒနဲ့သူတို့စစ်တာပဲ။ဘူဝါဒဆိုတာသူ့နယ်ပြည်ထဲမှာသူလုပ်တယ်ဆိုရင်တော့ကျွန်တော်တို့လည်းကျွန်တော်တို့ဘက်တော့ဘာမှအကြောင်းကြားတာမရှိဘူး။ဥပမာဒီနယ်စပ်တခြားလူတွေနဲ့ပူးပေါင်းပြီးလုပ်ရမယ့်ဒေသရဲ့ဒီလိုမျိုးရှိမှသူပြောတာပေါ့။ခိုးဝင်ခိုးထွက်တွေအားလုံးကနိုင်ငံတကာပေါင်းပြီးလို့ပူးပေါင်းပြီးလုပ်နေတာပဲ
။အခုချိန်ကြီးရောတရုတ်ဘက်မှာပွားလုပ်နေတဲ့မြန်မာရွှေပြောင်းလူသားတွေကြားမှာကိုဗစ်အတည်ပြုလူနာမရှိသေးဘူးလို့တရုတ်ပြည်လုံခြုံခရိုင်ရဲဌာနမှာတာဝန်ထမ်းဆောင်နေတဲ့ရဲမှုအကဆိုးက VOA ကိုပြောပါတယ်။တရုတ်ယူနာပြည်နယ်မှာ COVID-19 အတည်ပြုလူနာမတွေ့တော့တဲ့အချိန်မြန်မာဘက်ကရောဂါထိန်းချုပ်နိုင်မှုအခြေအနေကိုစိုးရိမ်နေကြောင်းတရုတ်ကိုကုန်သွယ်မှုပမာဏအမေရိကန်ဒေါ်လာ12သန်းလောက်ရှိနေရဲမူဆွယ်ကုန်သွယ်ရေးဂိတ်ကိုလည်းတရုတ်ဘက်ကအေဘီလာကလေးကပိတ်ထားတာဖြစ်ပါတယ်။ကျွန်တော်ကတော့ဇော်တတ်ပါရန်ကုန်ကနေပေးပို့ထားတာပ
ါမြန်မာနိုင်ငံမှာ COVID ကရောဂါကူးစက်မှုနှုန်းတွေမြင့်တက်လာနေတဲ့အတွက်ထိုင်းနယ်စပ်ဘက်ကလည်းသတင်းနှစ်ပတ်လောက်အတွင်းကူးစက်လာမယ်လို့ထိုင်းကျန်းမာရေးဌာနကခန့်မှန်းထားတာကြောင့်အတားအဆီးတွေပို့ပြီးတော့တင်းကျပ်နေတဲ့အကြောင်းပြောပြပါမယ်။ကျမမအေးမှာပါ။ရခိုင်ပြည်နယ်မှာကိုဗစ်ကပ်ရောဂါဒုတိယလိုင်းအဖြစ်စတင်ကူးစက်မှုနှုန်းတွေမြင့်တက်လာပြီးမြန်မာနိုင်ငံတွင်းကတိုင်းနယ်ပြည်နယ်အတော်များများကိုပြန့်နှံ့သွားပြီးတဲ့နောက်အိမ်နီးချင်းထိုင်းနိုင်ငံဘက်မှလည်းစိုးရိမ်မှုတွေရှိလာတာပါ။ဒါကြောင့်လည်းမြန်မာနိုင်ငံနဲ့ကပ်နေပြီးနေဆက်ချင်းချစ်တွေ့မှုတွေရှိလျားတဲ့ထိုင်းနိုင်ငံဘက်ကိုသတင်းနှစ်ပတ်လောက်အတွင်းကိုဗစ်ရောဂါကူးစက်ရောက်ရှိလာနိုင်တယ်လို့ပြီးခဲ့တဲ့ရက်ကပဲထိုင်းကျန်းမာရေးဌာနကသတိပေးထားပါဗျ။မြန်မာပြည်မှာလက်ရှိကူးစက်နေတာကနေနေဆက်တလျှောက်လူမောင်ကိုတွေပို့တဲ့တရားမဝင်ခိုးဝင်သူတွေကနေတဆင့်ကူးစက်မှုတွေဖြစ်လာမှာကိုစိုးရိမ်လာကြောင်းနေဆက်တွေမှာထိုင်းလူလူကပါမျက်ခြေမပြတ်စောင့်ကြည့်သတင်းပေးနေတယ်လို့အလို့သမားအကူကြီးအဖွဲ့ AAC ရဲ့ပြောရေးဆိုခွင့်ရှိသူကိုရဲမင်းကပြောပြပါဗျ။
ပြ
ဖြစ်နေတာနှစ်ပတ်တွင်ပါဆိုတော့ထိုင်းနိုင်ငံဒေသတွေကိုရောက်လာမယ်လို့သူတို့ကဒီနေဆက်ဒေသတွေကနေတဖြင့်ဒီထိုင်းနိုင်ငံကိုရောက်လာမယ်လို့သူတို့ကယူဆထားတယ်ထိုင်းဘက်ကအာဏာပိုင်တွေအဲ့တော့ဒီညီမအပြည့်အလဲဒီကိုဗစ်ဒုတိယလိုင်းညီမဒီဘက်မှာဖြစ်ပေါ်လာတယ်ဖြစ်ပေါ်လာတော့ကျွန်တော်တို့အဲ့ဒုတိယလိုင်းနဲ့သူထိုင်းနဲ့ညီမလူမတွေခိုးဝင်လာရင်ဒီကိုဗစ် -19 ရောဂါတွေကူးစက်ပြီးတော့ပြန်ပွားပါလာမှာကိုစိတ်ကူပြီးတော့ထိုင်းဘက်ကလည်းပိတ်ဆို့ခံစူးမှုတွေလုပ်လာပါတော့ညီမလူမခိုးဝင်လူတွေခိုးဝင်တဲ့လူတွေကိုထိုင်းဘက်ကအာဏာပိုင်နေတဲ့သူထိုင်းရဲတပွဲထိုင်းနေသားလောင်းတပွဲထိုင်းစစ်တပ်တွေနဲ့သူထိုင်းပြည်သူတွေကပါ one face ဆိုပြီးတော့ဖမ်းဆီးတယ်လောကဝန်မခံနိုင်နဲ့အဲဒီမြင်းနေတာဟိုကျွန်တော်ထိထိရောက်ဖမ်းဆီးရေးယူနေတာကိုကျွန်တော်အနေနဲ့တွေ့ရ
မဲဆက်တွေမှာဖမ်းဆီးတွေကဇက်တိုက်ရှိနေပြီးထိုင်းမြန်မာနယ်စပ်မဲဆိုင်တာချီလိတ်မဲဆောက်မြဝတီရနောင်းကော့တောင်လမ်းတွေကနေတဆင့်ထိုင်းနိုင်ငံအတွင်းပိုင်းကိုဝင်ရောက်လာသူတွေကိုလည်းဇက်တိုက်ဖမ်းဆီးတာဟာစက်တင်ဘာလထဲမှာထောင်ကမ်းလောက်ရှိနေပြီလို့လည်းကိုရဲမင်းကဆက်ပြောပြပါတယ်
ထိုင်းနိုင်ငံနဲ့ဆက်ချင်နေတဲ့ပတ်သက်ပြီးတော့ထိုင်းဘက်ကကျွန်တော်ထိုင်းအာဏာပိုင်နေနေရတော့ဒီခိုးဝင်ညီမလူသမားတွေကိုကျွန်တော်တင်းတင်းကြပ်ကြပ်နဲ့ဖမ်းဆီးနေတာကိုတွေ့ရတယ်မနေ့ကပါတော့ကျွန်တော်ထိုင်းနိုင်ငံကပါတီမဲဆိုင်မှာအချင်းမယုံဒီညီမလူသမားတွေကိုတင်လာပေါ့ထိုင်းနိုင်ငံသားကောင်းမောင်းသူပေါ့တင်ဆောင်လာတယ်တင်ဆောင်လာတော့နေသားတော့ရဲတဲ့ခွေကပိတ်ဆို့ဖမ်းဆီးတော့ကျွန်တော်တို့မြန်မာနိုင်ငံသားကိုဖမ်းမိတယ်ပြီးတော့ထို့သူပဲဒီမှာလည်းတောင်းချောက်ဖမ်းမိတယ်ဒီတလအတွင်းမှာဆိုကျွန်တော်တို့ဖမ်းဆီးနေတဲ့လူ6000လောက်ရှိပါပြီလို့ကျွန်တော်တို့ထိုင်းဘက်ကသတင်းတွေထုတ်ပြန်ထားတယ်ဒီတလအတွင်းမှာပဲပေါ့နော်ခိုးဝင်ညီမလူသမားတွေပေါ့
ထိုင်းရဲ့ကျုပ်ကျက်ထစ်ချိုင်းကျင်တာကမြန်မာနိုင်ငံမှာကိုဗစ် -19 ကပ်ရောဂါကူးစက်ပြန့်ပွားမှုနှုန်းတွေညလာတဲ့ကာလမှာမြန်မာနိုင်ငံကနေတရားမဝင်ခိုးဝင်လာနေကြတဲ့မြန်မာနိုင်ငံသားတွေကိုလူမောင်ကိုပွဲစားတွေကခေါ်သွင်းလာနေတဲ့အခြေအနေတွေကိုလည်းအလေးထားဟန်တာကြဖို့တိုက်တွန်းထားပါတယ်။ကျမမအေးမှထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joru Sound တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးတယ
်အခုတော့ဥောင်းခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ် KNU KN မြို့သားအစည်းအရုံးဦးဆောင်တဲ့ KN ဒေါ်လန်ကြီးရဲ့သက်တမ်းဟာအနည်း90ကျော်ရှိလာပါပြီဒေါ်လန်ကြီးရေရှည်ခရီးကြမှာအုပ်စုခွဲထွက်မှုတွေဖြစ်ပွားတာကြောင့်အင်အားယုံနေလာပါတယ်။ဒါကြောင့်ကရင်ဒေါ်လာရေးကိုအသွင်ပြောင်းဖို့လိုအပ်နေကြောင်းဥအောင်ခင်ကသုံးသပ်ရေးသားပြီးကျွန်တော်ညဝင်းအောင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ
။တန်ငွေညင်းရဲဥယင်လို့ဒေသခံတွေသတ်မှတ်ထားတဲ့ဖားပုံခရိုင်ဟာအစိုးရတပ်စခန်းအများဆုံးရှိတဲ့ဒေသဖြစ်နေပါတယ်။အပြည့်ရစာချုပ်လက်မှတ်ထိုးထားတဲ့ KNU ချုပ်ကိုင်နယ်ဆိုတဲ့ဒေသပါ။ဒါပေမဲ့အစိုးရတိုက်ရဲ့ပြည်내ညှဉ်းပန်းမှုတွေရှိလာတဲ့အတွက်ဇွန်လနောက်ပိုင်းမှာဒေသက4000ကျော်ဖားပွန်ကမောင်မောင်းလမ်းပေါ်မှာကြီးကျက်ဆန္ဒပြကြပြီးတပ်စခန်းတွေရုပ်သိမ်းပေးဖို့တောင်းဆိုကြပါတယ်။အပြည့်ရစာချုပ်လက်မှတ်ထိုးပြီးနောက်ပိုင်းလူအများဆုံးပါဝင်တဲ့ကောက်ွက်ဆန္ဒပြပွဲဖြစ်ပါတယ်။ဒေသကံတွေငြိမ်းချမ်းရေးကြောင်းဆိုနေကြတာဖြစ်ပါတယ်။ဖက်တန်း83မြင့်ရှိတဲ့ KNU ကရင်မျိုးသားအစည်းအရုံးဟာတချိန်ကတော့အစိုးရလေးတစ်ခုလိုဩဇာအရှိန်အဟွာရှိခဲ့တဲ့အဖွဲ့အစည်းပါဒါပေမဲ့1995မှာ GKBA ကရင်ဗုဒ္ဓဘာသာအဖွဲ့ KNU ကခွဲထွက်ပြီးမနာပရောဌာနချုပ်ကျဆုံးသွားတဲ့နောက်ပိုင်းမှာ KNU မှာအဖွဲ့ဝဲတွေများလာပါတယ်ကရင်ခေါင်းဆောင်အချုပ်စစ်အစိုးရနဲ့သဘောတူချက်ရယူပြီးခွဲထည့်ပြန်တဲ့အတွက်ကရင်တပ်မဟာ9ခုစလုံးဟာအင်အားချဆင်းလာပါတယ် KNU ကရင်တပ်ဖွဲ့ဟာတပ်မတော်ကိုရှင်းပြနိုင်တဲ့အင်အားမရှိတော့ဘူးလို့ကရင်ဗဒင်းဌာနက Current Revolution and Crossroads စာရမ်းမှာဖော်ပြထားပါတယ်
။ကရင်လက်နက်ကိုင်အဖွဲ့၄မျိုးရှိပါတယ်။ KNU ရဲ့လက်အောက်ခံဖြစ်တဲ့ KNLA, DKBA, ကရင်ညီညာရေးကောင်စီလက်အောက်ခံတပ်ဖွဲ့၊တပ်မတော်လက်အောက်ခံကရင်နယ်ရာသောက်တပ်ဖွဲ့စတဲ့အဖွဲ့တွေဖြစ်ပါတယ်။ဒီတပ်ဖွဲ့တွေအားလုံးတပ်မတော်နဲ့အပြစ်ခတ်ရစဲထားကြပါတယ်။ကရင်လက်နက်ကိုင်တော်လှန်ရေးကို1949ဇန်နဝါရီ31မှာစတင်ခဲ့တာမို့တတား82နှစ်ရှိနေပါပြီအခုတော့အပြစ်ခတ်ရဲဆဲထားတဲ့သဘောရှိပေမဲ့ပြစ်ခတ်တိုက်ခိုက်မှုကတော့အနည်းနဲ့အများဆိုသလိုရှိနေသေးပါအပြစ်ခတ်ရဲဆဲထားတော့တပ်မတော်ဟာတပ်စခန်းတိုးချဲ့အင်အားဖြည့်ပြီးစစ်တွေကြီးလမ်းတွေတိဆောက်တဲ့အတွက် K KNU တပ်ဖွဲ့နဲ့ပြည်ပကရှိလာပါတယ်။ဒါပေမဲ့ဒေသခံတွေလွတ်လပ်စွာရောင်းဝယ်လာနိုင်ပါတယ်။ KNU တပ်ဖွဲ့အချို့ကတော့တရုတ်ကုမ္ပဏီတွေကိုဖိတ်ခေါ်ပြီးငယ်စားမှာစီးပွားရေးလုပ်နေကြပါတယ
်။အပြည့်အကာကအချိန်ကြာလာတဲ့နေ့အမြ KNU ဒေသမှာစီးပွားရေးလှုပ်ရှားမှုတွေများလာတာမို့ကြာဆင်းလာတဲ့တော်လှန်ရေးအရှိန်အဟုန်ကိုမြင့်တင်နိုင်ပါမလားလို့သံသယရှိလာကြပါတယ်။ကရင်အုပ်စုအခြေချင်းမညီမညွတ်ဖြစ်ပြီးတပ်မတော်အဖို့လောက်ရကန်ရကောင်းလေလေဖြစ်နေပုံရပါတယ်။ကရင်အုပ်စုအမျိုးမျိုးကိုတယောက်တစ်မျိုးဆက်ဆံမှုကြောင့်ငယ်မျိုးခေါင်းဆောင်ပိုင်းမှာတင်းမာမှုတွေဖြစ်ပေါ်လာတယ်လို့ကရင်သတင်းဌာနကသုံးသပ်ပါတယ်။နိုင်ငံရေးစီးပွားရေးစီရေးစတာတွေရောထွေးရှက်တင်ဖြစ်လာတာကိုကြားကျွန်စွာကန်တယ်ရင်တော်လိုင်းရေးညီမညက်ကိုမျက်ချီမပြတ်ဖို့လိုပါတယ်တဲ့။နှစ်80ကျော်အတွေ့အကြုံကိုသင်္ကားစာယူတတ်ဖို့လိုပါတယ်
2016ဩဂုတ်လ10ရက်နေ့ကရန်ကုန်ယူတုတန်ခမ်းမမှာကျင်းပတဲ့ပြည်ရင်အာဇာနီနေ့မှာ KNU ဘိုးကော်မတီဝင်ဘရူစောသမိန်ထွန်းပြောသွားတဲ့စကားတချို့ကိုပြည်ရင်သတင်းဌာနကလွန်ခဲ့တဲ့မေလ20ရက်နေ့ကပြန်လည်ဖော်ပြပါတယ်ပြည်ရင်မျိုးသားတမန်အကြောင်းကိုပြောသွားတာပါပြည်ရင်လူမျိုးတွေဟာရှုပ်ရှုပ်ရှက်ရှက်ကိုမကြိုက်အေးအေးချမ်းချမ်းနေလို့ကြသူတွေဖြစ်ပါတယ်ဒါအပြင်ပြည်ရင်လူငယ်တွေဟာစာမဖတ်ကြစာမရေးကြဒါကြောင့်မို့တမိုင်းနဲ့ပတ်သက်လာရင်မှတ်တမ်းမှတ်ရာမရှိကြဘူးလို့ဘရူစောသမိန်ထွန်းကမှတ်ချက်ပေးပါတယ်။ရှုပ်ရှက်ခတ်လာတဲ့အခြေအနေကိုနိုးကြထားကြွစွာလုတ်ကန်တက်ဖို့လိုပါတယ်။ငင်းငင်းရေးဆွေးနွေးပွဲမှာပြဿနာဖြစ်နေတဲ့ကိစ္စနဲ့ပတ်သက်ပြီး KNU ကောင်းဆောင်မင်းဟာလူလူကိုရှင်းမပြနိုင်ဘူးလို့ကရင်သတင်းဌာနကဆိုပါတယ်
။အနည်း90ကျော်လာပြီဖြစ်တဲ့ကရင်တော်လှန်ရေးဟာလမ်းဆုံလမ်းကွာကိုရောက်နေပြီလို့ကရင်သတင်းဌာနကမြင်ပါတယ်။လမ်းချော်မသွားပဲရှေ့ဆက်လက်ပြီးချီတက်နိုင်ဖို့အတွက်အတွင်းအမြင်သစ်စိတ်ဓာတ်ပြည့်နဲ့ဥတီကျက်သစ်တွေလိုနေပါလေတဲ့တံပတော်မှာ KNU ကိုအပြုတ်တိုင်နိုင်တဲ့အင်အားရှိတယ်လို့သုတေ VS လေးဆောက်ကလည်း Bombers Longest Wall စာရမှာသုံးသပ်ထားပါလေလက်နဲ့အားကိုးလို့မရတဲ့အခြေအနေဖြစ်လာလို့ကရင်တော်လှန်ရေးရဲ့ရန်သူဟာတံပတော်မဟုတ်တော့ဘူးလို့ပြောနိုင်မဲ့အလားအလာရှိလာတယ်လို့ဆိုပါတယ်ကမ္ဘာကြီးကစီးပွားရေးတောကျတောင်ကြားအထိရောက်ရှိလာတာဟာကရင်တော်လှန်ရေးကိုတဖြည်းဖြည်းအမဲ့ရွေတွေ့အောင်လုပ်ကလေးဖြစ်နေပုံရပါတယ်။တော်လှန်ရေးစိတ်ဓာတ်ရှိတဲ့ကရင်တွေရှိနေသေးတယ်လို့တော်လှန်ရေးနဲ့ကင်းကွာသွားသူတွေလည်းများလာပါတယ်။အချင်းကြားလေးကွဲပြားချမ်းသာမှုတွေများလေဖြစ်နေပုံရပါတယ်။အနည်း90ကျော်ကြားလာတဲ့ကရင်တော်လှန်ရေးဟာလမ်းတစ်တီထွင်ရတော့မယ့်အခြေအနေကိုရောက်ရှိလာပြီလို့ယူဆရပါတယ်ခင်ဗျာ။
ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ရွေးကောက်ပွဲအကျိုးကိုဗစ်ကာကွယ်ရေးအကြောင်းပြောပြထားပါတယ်။မြန်မာနိုင်ငံမှာရွေးကောက်ပွဲမဲဆွယ်ပွဲတွေစတင်ကိုဗစ်ပိုးတွေ့နှုန်းကလည်းအလွန်မြင့်တက်နေတာမို့မဲဆွယ်ပွဲကာလမှာလူစုလူဝေးမဖြစ်အောင်ပြင်အခြားကာကွယ်ရေးတွေပိုးတွန်းနေလို့ဆောင်မှုလိုနေပါတယ်။အထူးသဖြင့်လူနေထူထပ်တဲ့ရန်ကုန်ပါဝင်တနိုင်ငံလုံးမှာအဓိကဘယ်နေရာတွေမှာဘလို့တိုးမြင့်ကာကွယ်တင်ပါလဲ။ဒီအကြောင်းရန်ကုန်စည်ယုံကြီးရေးပေါ်ဌာနရဲ့ပါမောက္ခဌာနမှူးဒေါက်တာမမောဦးကိုကျွန်တော်ဝင်းမင်းကမေးထားပါတယ်ဟုတ်ကဲ့ရေးပေါ်ထုတ်ပြန်ကြော်ဝင်ကြီးပါမောက္ခဒေါက်တာမမောဦးခင်ဗျာမြန်မာနိုင်ငံထဲမှာဒီကိုဗစ်ကူးစက်မှုနှုန်းကတဖြည်းဖြည်းပိုပိုထောင်ထွက်လာတဲ့အချိန်မှာကြာရင်အထူးသဖြင့်ရန်ကုန်မှာပေါ့နော်သေဆုံးမှုနှုန်းမှာစပြီးလိုက်တက်လာတဲ့သဘောနဲ့သေးဝင်တဲ့တချို့ပါစဖြစ်လာတာတွေတွေ့နေရတာမို့အခုလေဒီမဲဆွယ်ကာလနဲ့ကြုံရအချိန်မှာဘလို့အဓိကကာကွယ်ရေးတွေဆက်လုပ်တင်တာကိုအဓိကပြောမှာပါဆရာကြီးအဲ့ဒီကျော်အခုစနေတဲ့မဲဆွယ်ပွဲအတွက်အဓိကပါစပြောကြလဲဆရာ
ကျွန်တော်ကတော့ဟိုကျမရဲ့လာကွန်ညီထာနာကတော့ရုပ်တော်မဲဆွယ်ပွဲကိုပြုလုပ်တဲ့အခါမှာလူကြီး50တဲ့မပူအောင်မတ်စတာဆိုရှယ်ဒစ်စတန်စင်ပြုလုပ်တဲ့ဒီလိုမျိုးတွေစီးမြင်နေအကုန်လုံးကိုလိုက်နာရမယ်လို့ဖော်ပြထားတာကိုတွေ့ရပါအဲ့ဒီစီကံအတိုင်းလိုက်နာခဲ့မယ်ဆိုရင်တော့မှထုံးစံတိုင်းကြုံတွေ့နေကြတိုင်းတမတဲ့ဟာတဲ့သူကြီးများလို့ဖြစ်ဖြစ်ဒီလိုမျိုးကုသမှုရှိခဲ့တဲ့လူနာတွေနဲ့ဒီလူစုလူဝေးနဲ့ဆက်ဆက်မှုရှိနေမယ်ဆိုလို့ contact tracing တွေပါနေနဲ့ဆက်ဆက်မှုရှိနေခဲ့ရင်တော့ကျွန်တော်စိုးရင်အဲကြောင့်လို့ဆိုကော်ရီးထားမယ်လူအုပ်စုတွေပေါ်လာတာမျိုးဆိုရင်လာတော့တကယ်ရုပ်ောက်ပွဲချီကြီးနဲ့ထိခိုက်နိုင်မလားပေါ့နော်အဲ့ဒီပါဝင်ဆောင်ရွက်မဲ့လူတွေအကုန်လုံးကလည်းပဲဒီဆက်မိုင်းနေရာကလောင်းဝင်ထဏာ ဒီကြကြထုတ်ပြန်ထားတဲ့ရင်းတော့ထုတ်ပြန်လာတာရောအခုသိထုတ်ပြန်လာတာရောတေချာလိုက်နာကိုလူတွေ
ဟုတ်ကဲ့ဆရာအခုဒီစားတော့ဆိုင်နေတဲ့ပတ်သက်လို့တော့ဆိုင်မထိုင်ဘဲနဲ့ပါတယ်ထုတ်ဖို့ကိုပြန်တင်းချက်လိုက်တာတော့တွေ့ရပါတယ်ဆရာဘာထပ်ပြောချင်နေလဲ
ဟုတ်ကဲ့ကျွန်တော်တို့ဒီရန်ကုန်မှာတော့စားတော့ဆိုင်ဆိုရင်ဒီတစ်သက်ရဲ့နှာခေါင်းကြီးရဲ့ကမကြည့်မနေချုပ်ပြီးတော့မှစားတော့ရတဲ့အခြေအနေမျိုးရှိတာပေါ့နော်ကျန်တဲ့စကားပြောတဲ့ကိစ္စမှာ mask အောက်ကနေပြီးတော့နှာခေါင်းကြီးအောက်ကနေစကားပြောလို့ရတယ်သာတော့တဲ့ဆိုင်ဆိုတာကကျင်းစင်ပြီးတဲ့လူရဲ့တယောက်နဲ့တယောက်နဲ့ရှေ့မြင်ချင်းဆိုင်ပလတ်စတစ်ကာရန်ထားတော့ဆိုတော့လည်းပဲ max မတက်တဲ့အခါမှာကိုဗစ်ကူးစက်နိုင်တဲ့ပမာဏအပိုများနိုင်တယ်ဆိုတော့တောက်တားလိုက်တာကိုကျွန်တော်တို့ကကြိုဆိုပါတယ်အရင်ကလေးကလည်းပဲဒီ match equal တော့ကလည်းပဲဒီနည်းတိုင်းပဲကျွန်တော်တို့အောင်မြင်ရင်းနဲ့ကြိုဖြတ်ခဲ့ကြတော့ဒါအဆင်ပြေမယ်လို့ထင်ဆိုတော့လည်းပဲလိုက်နာနိုင်မှုဆိုတာအတော်မူတယ်တကယ်ဆိုင်နေလိုက်နာအောင်လည်းပဲနောက်ကနေပြီးတော့စက်မှတ်မှုနဲ့ကိုကဲမှုတွေလိုအပ်နေလို့ထင်ပါတယ်ပြေတော့ဒီလူကိုယ်တိုင်လိုက်နိုင်ရင်ဥစ္စာမှုလုံးဝပြည်ပြည်နဲ့ကြပါမယ်
ဟုတ်ကဲ့ဆရာနောက်ဆုံးရောဒီတွေဘာထပ်မှချင်းလဲဆရာ
ကိုဗစ်ကတဖြည်းဖြည်းနဲ့အခုအရန်ကိုတိုးလာတယ်ကျမကြီးနဲ့အာကလဝဉ္ဇဌာနပကဒီဆေးကိုဆေးကန်းနေရဲ့ကျမကြီးဆောင်ဆောင်မှုလုပ်ငန်းတွေကိုထိခိုက်တဲ့မှာပါတယ်တက်ရောက်မှုတွေကတကယ်တော့များတယ်မဟုတ်ကတော့လူနာတွေကိုတိုးပြီးတော့လက်ခံတဲ့အခါမှာငကိုတော့ရှိနေတဲ့ကျမကြီးဒီဝန်ထမ်းအင်အားကလည်းပဲခွဲထွက်ပြီးတော့ပွားပြီးတော့ကုသပေးရတဲ့ဒီလိုပဲဒီဘက်ကိုဦးစားပေးပြီးလုပ်တဲ့အတွက်ကြောင့်ဒီဘုံမဟုတ်တဲ့ခွဲစိတ်မှုတွေရက်တန်ရတာတို့ကိစ္စကူးတဲ့လူတွေကိုရက်တန်ရတာတို့ပြင်ပလူနာတွေကိုချော့ချပြီးတော့ကြည့်ပြီးတဲ့ရောက်မှုကသွားရှိအဲ့လိုအခြေအနေဖြစ်နေတဲ့အခါကျတော့ဒီရင်တော့ကိုကိုဗစ်တွေစဖြစ်တော့နိုင်ငံတကာမှာကျဉ်းတုံးနေတဲ့ flattening of the curve ဒီ graph ကြီးကထောင်မတက်စီပဲနဲ့ဒီအလဲအတိုင်းမှာကျွန်တော်တို့ရဲ့ထိန်းချုပ်နိုင်တဲ့ကုသနိုင်တဲ့အရေးအတွက်အောက်မှာပဲရှိနေမှာဆိုကျွန်တော်တို့အတွက်အရန်ကိုဖြိတ်ကိုက်မှုကနည်းနိုင်ပေမဲ့ graph ကတကယ်လို့ဆက်လာတဲ့အရေးတွေကရုတ်တရက်သာအားထောင်တက်လာတဲ့အချိန်ကကျွန်တော်တို့ကလည်းတခြားဥရောပနိုင်ငံတွေကြုံခဲ့တဲ့ဒီလိုအမေရိကတို့ဒီလိုမျိုးကြုံမှာတော့ကျွန်တော်တို့စိုးရိမ်တယ်နော်။အဲဒါမို့ဒီ graph ကြီးရုပ်တရက်ဒီအတွက်ဒီမှာတက်နိုင်ရေးအတွက်ကတော့ပုံမှန်အများတဲ့လိုင်းရနေကြဖြစ်တဲ့အိမ်မာလာနေပါဆိုတဲ့ stay home mask တက်ပါဆိုတဲ့နှာခေါင်းကြီးတက်ဖို့ကိစ္စလက်ဆေးပါဆိုတဲ့ကိစ္စ social distancing နဲ့နေပါဆိုတဲ့၆ပေကကျွန်တော်တို့ရောက်နေပြောဆိုဆက်စပ်ဒါမျိုးတွေကအချိန်တကျလိုင်းနာပြီးတော့နေရအောင်မယ်။ဒါမျိုးလိုင်းနာပြီးဖြည်းဖြည်းနဲ့ပြန်ပြီးတော့ဒီတိုးတက်နေတဲ့အခုအများပြားနေတဲ့ဒီလူနာရေးအတွက်ဒီစီစီပြန်ချသွားမယ်
ဟုတ်ကဲ့ဆရာဆေးဝန်ထမ်းတွေအတွက်ကဆရာနောက်ဆုံးပါမှာခြင်းလေး
စိတ်ဘက်ဝန်ထမ်းတွေအတွက်ကျွန်တော်တို့ရဲ့သတ်မှတ်ထားတဲ့ဘုဝတ်ဆင်တဲ့ PPE နဲ့ level 2 PPE ပေါ့ N95 ရဲ့ surgical gown ရဲ့ glass ရဲ့ CN face ရဲ့ပေါ့နော်အဲ့ဒီဥစ္စာကိုလူတိုင်းဆေးရုံထဲမှာအသုံးပြုပြီးဖို့ဒီလိုကျွန်တော်တို့ emergency လို့မိသေးလူမျိုးမှာအသက်ရှူပိုက်ချတဲ့ကိစ္စတွေဒီမျက်နှာတစ်ဝိုက်မှာလိုအပ်မဲ့တခြား procedure တွေရှိကိုကူးနိုင်တဲ့အခြေအနေများရင်တော့ level 3ဝတ်ဖို့ဒါတွေကိုကြက်ကြက်မက်မက်လုပ်ဖို့ဆိုကျွန်တော်တို့ဘေးကနေကြက်မက်ပေးဖို့ပြုပြင်ပေးဖို့အစီအစဉ်တစ်ခုလည်းစပြီးတော့ accounted ပေါ်နေတယ်
နော်ဟုတ်ကဲ့ဆရာတစ်ဖက်ကလည်းတခြားယောဂါတွေလည်းရှိကောင်းရှိနေတော့ဆေးကန်းသွားတဲ့လူတွေအတွက်ကောဆေးကန်းဝန်ထမ်းတွေအတွက်ကောဆရာဘယ်လိုအကြံပေးကြလဲ
ဆေးကန်းမှာဒါတဲ့ patient တွေအလွယ်တကူလက်ဆေးနိုင်အောင်အလွယ်တကူ mask တက်နိုင်အောင်ဒါတွေလည်းချုပ်တင်စီစဉ်ထားတယ်မှာဒါအပြင်တယောက်ပြီးမှတယောက်စင့်ခေါ်တဲ့ appointment system တွေပေါ့နော်ချိန်ချပြီးတော့လူကြီးခက်နေနေခက်ကျဲကျဲနေဆိုရင်တော့လူအုပ်စုနဲ့လုပ်ကြတဲ့ပို့ပြီးတော့အန်ရကိုခေးနိုင်နေ
ဟုတ်ကဲ့ဆရာဒီလူနာကြည့်ချိန်မျိုးရော
လူနာကိုငကူလူတော့ချိန်ချအတွက် contact time ပေါ့နော်ဒီတယောက်နဲ့တယောက်နဲ့ ठी တွေ့မှုတိုင်းကြာလေလေဥစ္စာမှုလုံးဝပို့ပြီးတော့ဖြစ်နိုင်ခြင်းရှိတယ်ဆိုတဲ့အခါကျတော့လိုအပ်တဲ့ဟာတွေကိုအမြန်ဆန်းသတ်မယ်အမြန်မေးမယ်ပြီးရင် social distancing ပြန်နေမယ်တကယ်တော့လူနာယောဂရာသွေမေးတဲ့ဟာမျိုးလဲ social distancing နဲ့ပဲမေးလို့ရပါတယ်တကယ်တော့လူနာဆန်းတဲ့အချိန်မှာလည်းပဲဆရာဝန်ကဒီကိုယ့်ရဲ့ကာကွယ်ရေးပစ္စည်းတွေအပြည့်အစုံနဲ့ဆန်းသတ်တယ်နောက်တစ်ခုကျတော့တကယ်လို့ဖြစ်နိုင်ခဲ့မယ်ဆိုရင်လူနာတယောက်နဲ့တယောက်နဲ့ဆန်းသတ်တဲ့အချိန်မှာလက်လေတဲ့ကြည့်ပြီးကျွန်တော်တို့ဆရာဝန်တွေအနေနဲ့မဟုတ်ဆိုရင် cross infection ကိုတော့တယောက်ရဲ့ကိစ္စနောက်တစ်ယောက်ကိုစမ်းသတ်တဲ့အချိန်မှာဒါနဲ့ပဲပြန်သုံးမယ်ဆိုရင်အဆင်မပြေတော့အကယ်၍လဲနိုင်ဖို့အတွက်အခြေအနေကမပေးဘူးဆိုရင်အဲ့ဒီလဲဝတ်ထားတဲ့လက်ကိုပဲ hand sanitizer လိုမျိုးကျွန်တော်လက်တန့်ပြင်ဆေးရည်နဲ့ပြန်ဆေးပြီးမှနောက်တစ်နာတစ်ယောက်ကိုပြန်ခိုင်းဖို့ဒီမှာ
ဟုတ်ကဲ့ဆရာနောက်ထပ်ရောကျွန်တော်မမေးမိတဲ့တခြားအရေးကြီးတာ
လူစုလူဝေးတွေသွားတဲ့ကိစ္စအဲ့ဒီဥစ္စာအခုအချိန်ထိတည်တည်ကြာကြာတင်းကျပ်လို့မရသေးတဲ့အခြေအနေမှာရှိတယ် mask ကိုလည်းတက်မယ်ကျန်တဲ့ကာကွယ်ပစ္စည်းတွေရှိနေရင်တောင်မှလူစုလူဝေးထဲမှာဒီ positive လူနာတွေရှိနေနိုင်တဲ့အခြေအနေကိုအများအားသတိပြုပြီးတော့လူစုဝေးပြီးတော့နေတဲ့နေရာတွေကိုရှောင်ဖို့ဒီချက်တွေအားလည်းပဲပထမတစ်ချိန် March လ April လ May လမှာမြန်မာနိုင်ငံမှာကုသရောဂါတွေအများကြီးဖြစ်နေတဲ့အခြေအနေထက်ခုလောလောဆယ်ဖြစ်နေတဲ့အခြေအနေကပိုပြီးတော့ဆိုးနေတယ်ကုသမှုနှုန်းတွေကအများကြီးမြင့်တက်နေတဲ့အခြေအနေမျိုးဖြစ်တဲ့အတွက်ကြောင့်ဒ ာအမတန်အရေးကြီးတဲ့အချိန်ဖြစ်တော့ကျွန်တော်တို့နေကိုရောနဲ့တွေ့ကြုံရှိပြီးသားကျွန်တော်တို့ရဲ့ stay home ဆိုတဲ့ကိစ္စလေးကိုနည်းနည်းလေးပို့ပြီးတော့လိုက်နာပေးနိုင်မယ်ဆိုကောင်း
ဟုတ်ကဲ့ရန်ကုန်မှာစဖြစ်တယ်မှာလည်းအဓိကတော့ဒီကြံကာလနဲ့လည်းတိုက်ဆိုင်တော့ဒီ stay home ပေါ့နော်ဆရာကုနာပြောတဲ့အိမ်မှာအဓိကနေတာကအားလည်းလည်းဖြစ်တော့တော်တော်လေးကိုထိရောက်သွားခဲ့ပါတယ်ဆရာနှစ်ပတ်လောက်လုပ်လိုက်တော့လေ
တော်တော်ထိရောက်ခဲ့တယ်ဟုတ်ကဲ့ပါ
ဟုတ်ကဲ့အခုလည်းအလားတူမျိုးလုပ်နိုင်ရင်နောက်တစ်ပတ်နှစ်ပတ်ပေါ့ဆရာနော်ထိန်ထားနိုင်မယ့်အခြေအမျိုးလို့ပြောလို့ရလားဆရာ
ဟုတ်တယ်အဲ့ဒီအခြေအနေတွေကပြန်လူလာပါလိမ့်မယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
တင်ဆက်သွားမယ်တိုင်းရင်တည်င်းလွာကကျဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါဖီဘာဝိုင်းလို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တည်င်းလွာမှာနားဆင်ရမှာတွေကတော့တောင်ကြီးမြို့မှာ quarantine ဝင်နေတဲ့ထိုင်းနိုင်ငံပြန်ရွှေ့ပြောင်းအလုပ်သမားယာကနန်းအနက်နှစ်ဦးသေဆုံးသွားလို့ COVID-19 ရောဂါပိုးရှိမရှိစစ်ဆေးမှုတွေပြုလုပ်နေကြပါတယ်ကရင်ပြည်နယ်မှာနေနေရှင်းလင်းနေတဲ့တပ်မတော်စစ်ကြောင်းက KNU ငိမ့်တန်းရေးကောင်စီ KNU KNLAPC ရဲ့ဂိတ်စခန်းတွေကိုမိရှို့ဖျက်ဆီးလိုက်ပါတယ
်ကျမကနန်းဟောင်ပါရှင်သတင်းတွေကိုစိုင်းမုန်းနဲ့အတူတင်ဆက်ပေးသွားမှာပါရှမ်းပြည်တောင်ပိုင်းတောင်ကြီးမြို့မှာကွာရတင်းဝင်ထားသူလူရာကနန်းအနဲ့နှစ်ဦးတည်ဆုံးခဲ့ပါတယ်စက်တင်ဘာလ၈ရက်ကတောင်ကြီးဒေသခံကုမ္ပဏီဝန်ထမ်းအမျိုးသားတဦးမြဝတီမန္တလေးခရီးစဉ်ကအပြန်တောင်ကြီးမြို့အထက်ကငားမှာကွာရတင်းဝင်နေစဉ်မော်ပန်းချောင်းဆိုပြီးဆော့ဆန်ထွန်းဆေးရုံအရောက်တည်ဆုံးသွားခဲ့ပါတယ်စက်တင်ဘာလ၅ရက်ကတော့တောင်ကြီးတက္ကသိုလ်မှာကွာရတင်းဝင်ထားတဲ့အမျိုးသမီးတဦးကိုပူချိန်တက်နှလုံးခုန်နှုံးရက်ပြီးရုတ်တရက်တည်ဆုံးခဲ့တာဖြစ်ပါတယ်တည်ဆုံးသူဟာတီဘောမြို့ဘော်ကျိုအုပ်စုကဖြစ်ပြီးသူဟာထိုင်းနိုင်ငံကနေမြဝတီလမ်းကပြန်လာတာနေရက်ပဲရှိသေးတယ်လို့သိရပါတယ်တည်ဆုံးသူနှစ်ဦးစလုံးဟာကိုရိုနာဗိုင်းရပ်စ် COVID-19 ရောဂါပိုးရှိမရှိသူတို့ရဲ့တွတ်ဖတ်တွေကိုပို့ဆောင်တက်ခွဲထားတယ်လို့သိရပါတယ
်မြဝတီကော့ကရိတ်လမ်းဟောင်းပေါ်မှာရှိတဲ့ KNU ငင်းချမ်းရေးကောင်စီ KNU KNLAPC ရဲ့ကိစ္စခန်းတချို့ကိုနေမြေရှင်းလင်းရေးလုပ်နေတဲ့တပ်မတော်စစ်ကြောင်းကမီးရှို့ဖျက်ဆီးလိုက်ပါတယ်စက်တင်ဘာလ6ရက်နေ့ကဖြစ်ပွားခဲ့တာပါ KNU KNLAPC ဘက်ကကောင်းကောင်းမွန်မွန်တက်ကနေဖယ်ရှားပေးလိုက်ပေမဲ့လည်းအဲ့ဒီကိစ္စခန်းတွေကိုတပ်မတော်ကမီးရှို့ဖျက်ဆီးလိုက်တဲ့ကိစ္စလုံးဝမဖြစ်တင်တဲ့အတွက်အထက်ခေါင်းဆောင်တွေနဲ့ဆွေးနွေးဖြည့်ဆင်းဖို့လိုတယ်လို့ KNU KNLAPC ရဲ့တွင်ရင်မူပုံမူကြီးစောကျော်ညွန့်ကပြောပါတယ်။တပြင်ခုလ၄ရက်နေ့ကလည်းတပ်မတော်နဲ့ PGF တို့နဲ့မြေရှင်းလင်းမှုကြောင့် DKBA တပ်ဖွဲ့ဝင်ဟောင်းပူနမ်ကြအဖွဲ့တို့နဲ့တိုက်ပွဲဖြစ်ပွားခဲ့လို့နေကြားဆောင်တပ် PGF တပ်သားတချို့တေဆုံးတဲ့ပြင်ရွာသားတချို့လည်းထိခိုက်ဒဏ်ရာရရှိခဲ့ပါတယ်
။ရခိုင်ပြည်နယ်ဘက်နဲ့ရန်ကုန်တိုင်းဒေသကြီးဘက်ကနေမွန်ပြည်နယ်ဘက်ကိုရောက်လာတဲ့ခရီးသွားတွေစစ်မှားရေးနဲ့အကစားဝန်ကြီးဌာနညွန်ကြားချက်အတိုင်းကွာရတင်းစခန်း၁၄ရက်ဝင်ရမယ့်အပြင်ကုန်ကျစရိတ်အလုံးကိုလည်းမိမိကိုယ်တိုင်ကုန်ကျရမယ်လို့မွန်ပြည်နယ်အစိုးရကထုတ်ပြန်လိုက်ပါတယ်စက်တင်ဘာလ9ရက်နေ့ကထုတ်ပြန်လိုက်တာဖြစ်ပြီးထိရောက်စွာလှုပ်ဆောင်နိုင်ဖို့လဲ COVID-19 ရောဂါကာကွယ်တိုက်ဖျက်ရေးကော်မတီကစိတ်ထုံမြို့မှာစောင့်ကြပ်စစ်ဆေးမှုတွေပြုလုပ်လာနေတာပါ COVID-19 ရောဂါပိုးရှိမရှိစက်နမူနာရယူစစ်ဆေးခတဦးကျငွေ9000အပြင်ကွာရတင်းဝင်နေစဉ်14ရက်ကာလအတွင်းစားရေးတောက်ရေးအတွက်လဲကုန်ကျရမယ်လို့ပြည်내ဝန်ကြီးချုပ်ကိုစားမွန်ပြည်내အစိုးရအဖွဲ့ရုံးညွန်ကြားရေးမှူးဦးမြင့်တန်းဝင်းကလက်မှတ်ရေးထိုးပြီးတက်ဆိုင်ရအစိုးရရုံးဌာနအသီးသီးတို့ညွန်ကြားလိုက်တာဖြစ်ပါတယ
်ရခိုင်ပြည်နယ်မြေပုံမြို့ညောင်ကန်ကျေးရွာထဲမှာလက်နေကြီးကြီးတွေကြားရောက်ပောက်ကွဲခဲ့တဲ့အတွက်အသက်9နှစ်အရွယ်ကလေး2ဦးနဲ့ကျောင်းဆရာမ2ဦးအပါဝင်4ဦးသေဆုံးပြီး10ဦးတာဝန်ရရှိခဲ့တယ်လို့သိရပါတယ်အဲ့ဒီလက်နေကြီးကြီးတွေဟာစက်တင်ဘာလ9ရက်နေ့နာပိုင်းကလေးလုံးကြားရောက်ပောက်ကွဲခဲ့တယ်လို့သိရပါတယ်သေဆုံးသူတွေကတော့အသက်9နှစ်အရွယ်မောင်သူရအောင်ကိုငင်းချမ်းသူဆရာမမိုးသစင်နဲ့တမီးဖြစ်သူမတူတူဟိန်တို့ဖြစ်ကြတယ်လို့ကျေးရွာသားတွေကပြောပါတယ်။တန်ရာရရှိသူ၈ဦးကတော့ရခတာနာဖောင်ဒေးရှင်းအကူအညီနဲ့မြေပုံမြို့ကန်းတောင်ကြီးတိုက်နယ်ဆေးရုံကိုပို့ဆောင်ထားပြီးကျေးရွာတွင်းမှာလည်းပိတ်မိနေတဲ့တက်ကြီးရွယ်အိုတွေပါဝင်ရွာသားတချို့ကိုလည်းကယ်ထုတ်ပေးနေတယ်လို့ကန်းတောင်ကြီးကျေးရွာသားကိုအောင်သိန်းကပြောပါတယ်။
ခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ရှမ်းပြည်မြောက်ပိုင်းကြောင်မဲမြို့မှာရှိတဲ့တဲခုခန်းတစ်ခုရဲ့မန်နေဂျာလင်မယား2ဦးကိုအမည်မသိတနက်သမားအဖွဲ့တွေကနေဝင်ရောက်ပစ်ခတ်သွားလို့2ဦးလုံးသေဆုံးသွားခဲ့ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာအခုလိုမျိုးပစ်ခတ်တပ်ဖြတ်မှုမျိုးဘာကြောင့်ခဏခဏဖြစ်ပွားနေပါသလဲ။လူထုစိုးရိမ်ကြောက်ရွံ့မှုမရှိဘဲအသက်အိုးအိမ်စည်းစိမ်လုံးလုံးချုံချုံနဲ့ငြိမ်းငြိမ်းချမ်းချမ်းနေနိုင်ဖို့နိုင်ငံပြုပြင်ပြောင်းလဲမှုတွေဘလို့မျိုးလုပ်ဖို့လိုအပ်နေပါသလဲ။နမ်ဟ ோம் ကနေစူးစီးတင်ဆက်ပေးထားပါတယ်။
စတေမလာရှင်ရဲ့ညာရှင်နိုင်အချိန်တီထောင်စုလမ်းမပေါ်ကြောက်မဲမျိုးအထွတ်တိုးကိတ်အနီးပန်းပေါရွာတဲခုခမ်းမှာပြစ်တက်မှုဖြစ်ပွားခဲ့ပါတယ်။ပြစ်ခတ်မှုကြောင့်တဲခုခမ်းမန်နေဂျာအသက်59နှစ်အရွယ်ဦးတင်မောင်အေးနဲ့သူ့ရဲ့ဇနီးဖြစ်သူဒေါခင်ဝင်းတို့တိတ်ဆုံးသွားပေမဲ့တရခန်ကိုတော့မဖမ်းမိသေးတဲ့အတွက်အကြောင်းအရာပြောဖို့ခက်တယ်လို့ကြောက်မဲမျိုးဇီဝိတလူမှုကူညီရေးအသင်းဦးတင်မောင်သိန်းကပြောပါတယ
်။ပြစ်ခတ်မှုမိသေးတဲ့အခါကျတော့အကြောင်းရင်းဆိုတဲ့အာဘူပြောခဲ့တယ်ဒီလိုလေးပဲအမျိုးသမီးကတော့ချွေးကလေးမှုတွေပေါ့အခါကျမလည်းချွေးကလေးမှုတွေတော့အဲ့တော့သေဒီစံသာရင်းနေတဲ့သူကြောင့်ဖြစ်ဟန်တူရောဗျာဘိုးလေးလည်းပြောရင်မျိုးပြင်းမှဖြစ်တဲ့အတွက်မွေးကျွမ်းနဲ့တဲ့လို့လေဒီပဲဝတ်သက်သွားတာနေကြတာပါပဲမမီတို့ကဒါတကယ်လို့ဖြစ်ပြီးတာပေါ့နောက်တော့ဒီလိုဒေတာလက်နဲ့ကဒေတာဖြစ်တဲ့ခါကျတော့လက်နဲ့ကပုံစံရတယ်ရောက်တဲ့ခါသေးကြပုံကြမှာပဲဟောဒီနေရာလေးက
ဒီဘောကြောင့်မဲမျိုးနဲ့အတွင်းမှာအခုလိုပြစ်ခတ်တပ်ဖြတ်မှုမျိုးမကြခဏဖြစ်ပွားခဲ့ပါတယ်။တရားခဏ်ကိုလည်းတခါမှဖမ်းဆီးအရေးယူနိုင်တာမရှိခဲ့ဘူးပါဘူး။အခုလိုဖြစ်ပွားတာဟာတရားဥပဒေစိုးမိုးမှုမရှိလို့ဖြစ်ရတာလို့ကြောင့်မဲခရိုင်အတွင်းလာမဲ့ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မဲ့ရှမ်းပြည်နယ်အမတ်တက်မဲဆန္ဒနဲ့ SNLD ပါတီရဲ့အမျိုးသားလွတ်တော်အမတ်လောင်းစိုင်းညထွန်းဆွိုင်ဟွန်းခေါ်စိုင်းဆမ်လျန်ကပြောပါတယ်
ဟုတ်ကဲ့ခင်ဗျဒီကိစ္စကတရားဥပဒေစိုးမိုးရေးနဲ့အထူးသက်ဆိုင်တယ်လို့မြင်မိတာအမှန်ပါခင်ဗျစစ်မှန်တဲ့ငြင်းချမ်းရေးမခံစားနိုင်သေးသမျှတရားဥပဒေစိုးမိုးရေးတို့ဒီလူလူထုဘဝလုံခြုံအေးချမ်းမှုတို့ဆိုတာလဲကျွန်တော်တို့ဘယ်လိုမှအမှန်မခံနိုင်သေးပါဘူးဒါကပါကိုပြောချင်တယ်လဲဆိုရင်ကျွန်တော်တို့နိုင်ငံမှာဖက်ဒရယ်ပြည်ထောင်စုအရေးကိုမဖော်မဖြစ်အသက်တမျှအရေးကြီးတယ်ဆိုတာပြတာပါပဲဒါကြောင့်မို့လို့ဒီကိစ္စကတရားဥပဒေစိုးမိုးရေးနဲ့အထူးပတ်သက်နေတာလို့မြင်တဲ့အတွက်တရားဥပဒေစိုးမိုးနိုင်ရေးအပြေအဝရရှိဖို့ဆိုရင်ကျွန်တော်တို့တို့တွေ့သည်ဒီနိုင်ငံဒီတိုင်းပြည်ကိုဖက်ဒရယ်ပြည်ထောင်စုစစ်စစ်စနစ်မဖြစ်မနေဝိုင်းမွန်းဖော်ဆောင်ကြဖို့လိုပါတယ်ခင်ဗျ
2018တုန်းကကြောက်မဲမျိုးနဲ့အတွင်းចောင်းထိုင်စရာတော့တပါ2019ခုနှစ်အတွင်းကတီဘောမျိုးနဲ့အတွင်းចောင်းထိုင်စရာတော့တပါအမည်မသိလက်နက်ကိုင်အဖွဲ့ကနေဝင်ရောက်ပစ်တက်ခဲ့ပါတယ်အခုထက်တိလဲတရားခဏ်ကိုဖော်ထုတ်ဖမ်းဆီးအရေးယူနိုင်တာမရှိသေးပါဘူးအခုလိုအကြောင်းမဲ့ပြစ်ခတ်တပ်ဖြတ်မှုမျိုးဒီဘောနဲ့ကြောက်မဲမျိုးနဲ့အတွင်းမှာနှစ်စဉ်နှစ်တိုင်းဒေသခံလူထု10ဦးကျော်ပြစ်တက်ခံနေရပါတယ်ဒီနှစ်8လအတွင်းမှာပဲဒီဘောမျိုးနဲ့အတွင်း14ဦးကြောက်မဲမျိုးနဲ့အတွင်း10ဦးအကြောင်းမဲ့ပြစ်တက်ခံခဲ့ရပါတယ်
2020ရွေးကောက်ပွဲဝင်မဲ့ကိုစလဲလောင်းအသီးသီးနိုင်ငံရေးပါတီအသီးသီးအနေနဲ့စက်တင်ဘာလ10ရက်နေ့မနက်ပိုင်းကစပြီးရက်60အပြီးမဲဆွယ်စည်းရုံးလို့ရပြီလို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားပါတယ်လက်ရှိမှာကမ္ဘာကပ်ရောဂါ COVID-19 ကူးစက်ပြန့်ပွားမှုတွေမရှိဖို့အတွက်လူ90ထက်ပိုတဲ့လူစုလူဝေးမလုပ်ဖို့လဲတစ်ဖက်ကထုတ်ပြန်ထားတဲ့အတွက်ရွေးကောက်ပွဲအောင်နိုင်ဖို့ထိထိရရမဲဆွယ်စည်းရုံးရေးဆင်းဖို့တိုင်းသားနိုင်ငံရေးပါတီတွေအခက်အခဲတွေကြုံနေရတဲ့အကြောင်းမိကလျာမုံကနေစူးစီးတင်ဆက်ထားပါတယ်
2020ရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးရေးစတင်မဲ့ရက်နဲ့ကိုဗစ်ကာလစီကံသတ်မှတ်ချက်တွေကိုနှစ်ရက်အကွာမှာကပ်ပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာလိုက်တဲ့အတွက်အချိန်နဲ့တပြင်းညီမဲဆွယ်စည်းရုံးဖို့ဟာတိုင်းရင်းသားနိုင်ငံရေးပါတီတွေအတွက်အခက်အခဲဖြစ်နေပါတယ်။ NLD ပါတီကလွယ်ပြီးပါတီတော်တော်များများကစည်းရုံးရေးစတင်နိုင်ဖို့အချိန်နဲ့ဖြစ်မနေဘူးလို့မွန်ညင်ညွတ်ရေးပါတီကိုယ်စားလှယ်လောင်းနိုင်ရဲစော်ကခုလိုပြောပါတယ်။
ပါတီဖြစ်မလဲဆိုကျွန်တော်သိမနေဘူးနော်သိမနေတဲ့အခါကျတော့ဒီအောင်တက်ဆလို့မရတော့ကျွန်တော်တို့ plan တွေကိုအရန်ကြီးဆွဲထားလို့မရဘူးပေါ့ NLD ပါတီနေနဲ့တော့တို့ကကြိုတိထားပြီးတော့လက်ဦးမှုရတဲ့ပုံစံမျိုးတော့တို့ကအားသာချက်ရှိကြဘူးကျွန်တော်တို့ကတော့ပါတီထုတ်ပြန်မယ်ပါတီညွှန်ကြားမလဲဆိုတာကိုစောင့်နေပြီးတော့နည်းနည်းလေးတော့လက်ဦးမှုမရဘူးနောက်ကျနေတဲ့ပုံစံမျိုးတော့ကျွန်တော်ရှိကြပါဘူး
ကိုဗစ်ကာလစီကံတတ်မှတ်ချက်တွေနဲ့အချို့အကျေးရွာတွေမှာလမ်းတွေပိတ်ထားတာမျိုးစိတ်နှောက်ရှက်တွေကြုံတွေ့နေရတယ်လို့လည်းကရင်ဖလုံစွာဒီမိုကရက်တစ်ပါတီဒုဥက္ကဋ္ဌမန်းအောင်ပြည်စိုးကခုလိုပြောပါဗျ
ကျွန်တော်ကလည်းဒီကိုဝိနေကသူ့လိုသူ့လိုနဲ့အဲဒါဒီတမမနဲ့တောင်းနေရတာပေါ့ခုထုတ်ပြန်လိုက်တဲ့အခါကျတော့50ကို6ပြီกว่าပါညာဆိုတော့လူ900လောက်တွေ့ကျင်တယ်ဆိုလို့ရှိရင်ကျွန်တော်တို့ခြေကလောက်လိုက်ကြည့်ပါလို့ပြင်တော့အဲဒါတော့သွားတဲ့လာတဲ့ကောင်ကကြီးရတယ်ကလည်းလမ်းကြီးဖိတ်ထားတာဒီမှာနည်းနည်းပါတွေ့ရတာပေါ့ဗျာအဲ့ဒါနားမလဲအောင်သင်ကြားမယ်အပိုင်းကြီးရလာကျွန်တော်တို့တွေ့နေသိနောက်ဆက်ဖြစ်တာပေါ့
တရင်ရွေးကောက်ပွဲတွေနဲ့မတူညီတဲ့စီကံတတ်မှတ်ချက်တွေရှိလာတာမို့မဲဆွယ်စီယုံရေးစတင်နိုင်ဖို့အတွက် NLD ပါတီကလွယ်ပြီးကျန်းပါတီအားလုံးကရွေးကောက်ပွဲကမရှင်စီတွားရောက်ပြီးစီကံတတ်မှတ်ချက်တွေကိုမေးမြန်းခဲ့ရတာလို့2020ရွေးကောက်ပွဲသတင်းတွေကိုစစ်စစ်ဖော်ပြနေတဲ့တန်လွင်တိုင်းသတင်းချန်နယ်အက်ဒီတာကိုမင်းမင်းနွယ်ကခုလိုဆိုပါတယ်
ဒီ NLD ပါတီကလွဲရင်ဒါနဲ့ပါတီကအကုန်လုံးသတ်မှတ်ပြန်တယ်ဖြစ်ရှိပြီးတော့ပြန်လဲနှုတ်ဆောင်တယ်အခုကရွေးကောက်ပွဲမဲဆွယ်ရှိုးကြီးစတင်ဖို့အတွက်ကပါတီကကိုယ်စားလှယ်တွေရောအဲဆွတ်တော်ကိုယ်စားလှယ်လောက်ရဲ့ကိုယ်စားလှယ်တွေရောကော်မရှင်စီမှာတွားရောက်ကြည့်နိုင်နေရခင်းချင်းချင်းနေဟိုကပါပစ္စည်းပြည့်30မူစီကံတတ်မှတ်ချက်လှုပ်ဆောင်ရမယ်လှုပ်ဆောင်ချက်တွေအဲ့ဒီဟာအခုမှစပြီးတော့ကမန္တန်နဲ့တွားရောက်ကြည့်နိုင်နေတဲ့နေသားမျိုးမှာရှိတယ်ပါတီရတော်များများကဘယ်လိုစေမဲဆွယ်ရှိုးကြီးစတင်တာကကျွန်တော်မြင်တာက NLD ပါတီတစ်ခုပဲမော်ညာမှာစတင်တာရှိတယ
်ရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်မယ်နိုင်ငံရေးပါတီတီတီကကိုယ်စလဲလောင်းနေနေစက်တင်ဘာလ6ရက်နေ့ကနေရွေးကောက်ပွဲမကျင်းပခင်တရက်အလိုဒီဝင်ဘာလ6ရက်နေ့ညတကောင်အထိမဲဆွယ်စီယုံခရရှိမှဖြစ်ပြီးကပ်ပေးကာလအတွင်းလူစုလူဝေးနဲ့မဲဆွယ်စီယုံတဲ့အခါမှာတဦးနဲ့တဦးရှင်းနောက်ဝဲရအနည်းဆုံး6ပေစီခွာပြီးနေရာချထားဖို့နေဝင်လေထွက်ကောင်းတဲ့နေရာမှာသာဆောင်ရွက်ဖို့နဲ့အစိုးရကထုတ်ပြန်ထားတဲ့ကာကွယ်ထိန်းချုပ်ရေးလုပ်ငန်းစဉ်တွေကိုလိုက်နာဖို့စက်တင်ဘာလ6ရက်နေ့မှာပြည်ထောင်စုရွေးကောက်ပွဲကမရှင်ကထုတ်ပြန်ခဲ့တာဖြစ်ပါတယ်ရှင
်အခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါရှင်
တောင်ကြီးမြို့မှာကွာရန်တင်းဝင်နေစဉ်လူ2ဦးသေဆုံးသွားလို့ COVID-19 ရောဂါပိုးရှိမရှိစစ်ဆေးမှုတွေပြုလုပ်နေပါတယ်ရခိုင်ပြည်မြေပုံမြို့နယ်ညောင်ကန်ကျေးရွာထက်မှာလက်နက်ကြီးကြီးတွေကြားရောက်ပောက်ကွဲခဲ့တဲ့အတွက်အသက်5နှစ်အရွယ်ကလေး2ဦးနဲ့ကျောင်းဆရာမ2ဦးအပါအဝင်4ဦးသေဆုံးပြီး10ဦးဒဏ်ရာရရှိခဲ့ပါတယ်
။သတင်းရှင်တွေအခုနားဆင်နေကြတာကတော့ကျမတို့ Fever Wine တို့သားတွေကလည်းအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမကအာမီပါ။
တော်ရရှင်များရှင်ကြာသာပရိနိညာပိုင်းအတွက်ပတ်စင်ကဏ္ဍရီကိုနားဆင်လို့ပြီးမှာတော့အခုဆက်လက်ပြီးသတင်းချင်းချုပ်ကိုပြောပြပေးပါမယ်ရှင်ကရိုနာဗိုင်းရပ်စ်ကရောဂါဟာအနည်းငယ်ကြီးမားပြီးလူအများကြီးသိစေနိုင်နေဆိုတာ2020အစောပိုင်းကတည်းကသမ္မတဒေါ်နယ်ထရမ့်ကသဘောပေါက်နားလည်ထားပြီးမြူရီကြောက်ရွံ့တုံ့လုံးမှဆွေးနွေးနာကြောင်းတမင်အရေးမကြီးပြောင်းပြောဆိုနေကြတာဖြစ်တယ်လို့သတင်းတောက်ဘော့ဘော့ဝတ်ရေးသားတဲ့Rich Dorman ဟုံးလို့အမည်ပေးထားတဲ့အဆောင်မှာဖော်ပြထားပါတယ်။တရုတ်နိုင်ငံကနေဒီကယောဂါကြီးကဘာဒွန်းစပီးပြန့်နေတဲ့အချိန်ဇန်နဝါရီ28ရက်အင်ဖြူရောစီးဦးပွဲတစ်ခုမှာအမျိုးသားလူညူရေးကြံပြီး Robert O'Brien ကဒီပြည်ထနာဟာသမရထွန်းရဲ့သမရသက်တမ်းတစ်လျှောက်အကြီးဆုံးကြုံရမယ်နိုင်ငံတော်လူညူရေးကိုချိန်ချောက်တဲ့ပြည်ထနာဖြစ်လိမ့်မယ်လို့သတိပေးခဲ့ကြောင်းလည်းအဲဒီဆောင်မှာရေးသားထားပါတယ်။ဗိုလ်သူဦးနှစ်ကလည်းအင်ဖြူရောပြောခွင့်ရကေလီမက်အန်နီကသမရထွန်းမှာ COVID-19 ကရောဂါနဲ့ပတ်သက်လို့မကြုံစဘူးတုံ့ပြန်ဆောင်ရွက်ခဲ့တယ်လို့လည်းပြောပါတယ်။ဘယ်လာရုစ်နိုင်ငံမှာအတိုက်ခံကောင်းဆောင်တွေကိုဖမ်းဆီးထိန်းသိမ်းနေတာနဲ့ပတ်သက်ပြီးတာဝန်ရှိသူတွေအပေါ်ပိတ်ဆို့ထံခတ်အရေးယူမှုတွေချမှတ်သွားဖို့ဥရောပသမဂ္ဂကောင်စီဥက္ကဋ္ဌ Charles Michael ကတိုက်တွန်းလိုက်ပါတယ်။ဘယ်လာရုစ်မှာနိုင်ငံရေးအရာညှဉ်းပန်းနှိမ့်ဆက်မှုတွေရှိနေပြီးအတိုက်ခံတွေကိုဖမ်းဆီးနေတာနဲ့နိုင်ငံတွင်းကနေထွက်ခွာခိုင်းတာတွေကိုရပ်တန့်ရမယ်လို့ Michael က Twitter ဆာမျက်နှာမှာရေးသားခဲ့ပါတယ်။ဖမ်းဆီးထားတဲ့နိုင်ငံရေးကျင်းသားတွေကိုဘယ်လာရုစ်အနာဂတ်တွင်ပြန်လွှတ်ပေးဖို့နဲ့ပြည်သူတွေလွတ်လပ်စွာပြောဆိုခွင့်နဲ့လွတ်လပ်စွာစုဝေးခွင့်ပြဖို့လေသူကတောင်းဆိုရေးသားခဲ့ပါတယ်မြမတက်မတော်ပိုင်းအကြီးဆုံးကုမ္ပဏီတချို့ကတစင်နိုင်ငံစီးပွားရေးကိုကြဲကြဲပြန့်ပြန့်ချုပ်ကန်ထားတာကြောင့်နိုင်ငံသားနဲ့ပြည်ရင်းစီးပွားရေးဖက်ဆက်လုပ်ငန်းတွေဟာလူခွင့်ရေးချိုးဖောက်နေတဲ့တပ်ဖွဲ့တွေနဲ့တက်ကောင်းဆောင်တွေကိုကူညီရာရောက်နိုင်တယ်လို့ဝေဖန်သူတွေကဆိုပါတယ် Amnesty International အပြည်ပြည်ဆိုင်ရာလူငင်းချမ်းသာခွင့်အဖွဲ့ရဲ့ဒီကနေ့ထုတ်ပြန်ချက်ထဲမှာမြန်မာတက်မတော်က1990မှာထူထောင်ခဲ့တဲ့မြန်မာဥပိုင် limited နဲ့ဖက်ဆက်လုပ်ကိုင်နေတဲ့ကုမ္ပဏီတချို့ရဲ့အသေးစိတ်တွေကိုဖွင့်ချထားပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာလူခွင့်ချိုးဖောက်နေရတွေကိုငွေကြေးကူညီသလိုဖြစ်နိုင်တဲ့ဒီဥပိုင်ကော်မတီနဲ့ဖက်ဆက်လုပ်ကိုင်နေရတွေရပ်တန့်ဖို့ကုမ္ပဏီတွေနဲ့အစိုးရတွေကိုဒီ MNST လူခွင့်ရေးအဖွဲ့ကတိုက်တွန်းလိုက်ပါရှင်။ တော်ရရှင်များရှင်ကြာတာပရီမီယာပိုင်း VUE အစီအစဉ်တွေကတော့ဒီလောက်ပါပဲရှင် VUE ကိုအပိနာဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်တော်ရရှင်များနဲ့တကွာမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်ကျွန်မများသစင်အောင်ပါ
This program has come to you from the Voice of America, Washington.